ရေ1389ခုနှစ်တစောင်းနှမီကျော်ရှိရဲ့မန္တလေးတိုင်းပြည်ဦးလွင်မြို့ရက်ကွက်ကြီးတဆက်ခွန်အနိစခံပုံညသမိတိဓမ္မယုံတွင်စေခြင်းပပြုလုပ်အပ်သည့်ပထမအကျင့်အထူးတရားပွဲ၌ဟောကြားအပ်သောဘဝရေးရာအဖြေရှာခြင်းအကြောင်းတရားဒေသနာတော်ဒီကတိညဓမ္မသဘင်ခန္ဓာကိုရှင်ဘုရားသခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကုံကိုအာယုပြုကတိကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကဗ္ဗကောတိဟိပိယပမေယံကာလံကရုဏောတိဒုက္ခရာဏိခေရံကတောလောကဟိတယနာထောနမောမဟာကရုဏိကသတတယောနာထောဝိနိယမြာစွာတတဝဤချမ်းသာစီပါလိုလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မယံရေတွေတိုင်းတာဖော်ပြခြင်းငါမစွာနိုင်ပါသောကာလလေးအသင်ချိန်သိနေကဘာရှိကြသောကာလပတ်တော်လောကဟိတယတ္တံလောကဤအကျိုးစီးပွားအလုံးကအတိဒုက္ခရာနိယောသာတဲ့ချိလက်အင်္ဂါမိတ္တကြီးမာသမိတာနဲ့တထာဇလီစွန်ရင်းကြီးဟုကျေတိထဝေငါတဲ့အစုအလုံးခဲရင်တော်မူရကိုကရွန်တော်ဖျားဖြင်းရန်ဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရံလချင်းမြေလုံးအသက်ဆုံးလည်းနှလုံးစိတ်ဝါကိုရောဤပင်မင်းတို့ကတောဘဝဒါနံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလေးပြီမဟာကရုဏိကတသတ္တဝါများယင်ဝဲတာကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝါဤချမ်းသာစီပွားလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယတိပြောင်းပြောင်းမှန်ကိုလျော၍ကရောယောကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်ပသွေဖြစ်ပါစေတည်း
သာဓုသာ
ရှင်အဖြေထုတ်ဖို့လိုအပ်တာတော့ ဆရာတို့ကိုယ်တိုင်စီစဉ်ဥစ္စာ
မြင့်မားတဲ့ပုဂ္ဂိုလ်ရှိတယ်ญาติญาติကုန်တဲ့ရှိတဲ့ဥစ္စာနှိမ့်ချတဲ့ပုဂ္ဂိုလ်ရှိတယ်အသက်ရှိတဲ့ပုဂ္ဂိုလ်ရှိတယ်အသက်တိုတဲ့ပုဂ္ဂိုလ်ရှိတယ်ကျမ်းမာတဲ့ပုဂ္ဂိုလ်ရှိတယ်မကျမ်းမာတဲ့ပုဂ္ဂိုလ်ရှိတယ်ဘဝရဲ့အခြေအနေအမျိုးမျိုးမှာလူတွေဟာစွကြုံနှိမ့်မြင့်မတူတဲ့အသင်္တရံတွေနဲ့ဖြတ်သန်းနေရအဲ့ဒီလိုဖြတ်သန်းပြီးတော့ဘဝတစ်ခုမှာအခုလိုဖြစ်နေကြရတာဘာကြောင့်လဲဆိုတဲ့အဖြေကိုရှာဖို့အကြောင်းတရားကိုရှာဖို့ရှင်းလို့ကဘာသာအယူဝါဒအရေးကြီးတည်ထောင်ခဲ့တဲ့ပုံကိုယ်တွေကအကြောင်း၃မျိုးကိုရှာပြထားတာရှိတယ်အေဖိုနီတို့တွေအခုလူဝါရထားတယ်တယောက်နဲ့တယောက်မတူဘူးအဲ့ဒီမတူညီတဲ့ဘဝအခြေအနေတွေဘာကြောင့်လဲလို့ဆိုတဲ့အခါမှာတခုကအဖြေထုတ်တာဘာကိုအဖြေထုတ်တယ်ဆိုပုပ္ပေကတဟေတုအတိတ်ဘဝတုန်းကလုတ်ခဲ့တဲ့အကြောင်းတရားကြောင့်ဒီဘဝမှာဒီအခြေအနေမျိုးရဆိုပါစို့ဒီဘဝချမ်းသာတာဟိုဘဝတုန်းကလုတ်ခဲ့တာဒီဘဝဆင်းရဲတာလည်းဟိုဘဝတော့လောက်ခဲ့ဒီဘဝအသက်ရှည်တာလည်းဟိုဘဝတော့လောက်ခဲ့ဒီဘဝအသက်တိုးတာလည်းဟိုဘဝတော့ဟိုဘဝတော့လောက်ခဲ့တယ်ဟိုရှင်းရကဲကအကြောင်းတစ်ခုလည်းပေါ့ပုံချပြီးတော့ဘာကြောင့်ပဲဖြစ်ဖြစ်သခင်ကရှိခဲ့တဲ့အကြောင်းလောက်ခဲ့တဲ့အကြောင်းကြောင့်ပဲဖြစ်တယ်လို့အကြောင်းတစ်မျိုးတည်းကိုလက်ခံပြီးတော့ဘဝရေးရလို့ဖြစ်စာအဲ့ဒါကိုပုပ္ပေကတဟေတုဒိဋ္ဌိလို့ခေါ်တယ်ပုပ္ပေကတဆိုတာရှင်းဘဝကလုတ်ခဲ့တဲ့ဟေတုအကြောင်းတရားဒီဘဝဖြစ်ပေါ်နေတဲ့အကျိုးတရားမှန်တယ်လေဟိုရှင်းရခင်ကလုတ်ခဲ့တဲ့အကြောင်းတရားပေါ်မှာအခြေခံတယ်ဒီဘဝကောင်းစားနေရင်လည်းဟိုဘဝတော့ကလုတ်ခဲ့လို့ကောင်းစားတာဒီဘဝမကောင်းစားဘူးဆိုလို့ရှိရင်ဟိုဘဝကမလုံခဲ့လို့ကောင်းစားတာလို့မကောင်းစားတာလို့ဒီလိုတတိချပြောတယ်အဲ့လိုပြောလို့ရှိရင်ဘုန်းကြီးတို့တွေစဉ်းစားကြည့်ပါရဲ့အရာခသိဟာအတိတ်ဘဝကလုံခဲ့လို့ချင်ဖြစ်တာလားဒါစဉ်းစားဖို့လုပ်တယ်ပေါ့ဆိုပါစို့လူတယောက်ဟာအေးမိအေးပတ်ဖြားတယ်အဲ့ဒါဟာအတိတ်ဘဝတုန်းကလုတ်ခဲ့လို့အခုအေးပတ်တာလားမစင်မခြင်းအေးတဲ့ရာသီမှာအနှွေးတယ်မပါပဲနဲ့နေလို့အေးပတ်တာအနှွေးတယ်မပါပဲနဲ့ရာသီဥတုအေးလို့အေးပတ်တယ်ဆိုတဲ့အကြောင်းကိုလက်မခံပဲနဲ့ဒီဘဝမှာအေးပတ်ပြီးနာစီချောင်းဆိုးဖြစ်တာတိတ်ကလုတ်ခဲ့လို့လို့သူကအဲ့လိုပြောအဲ့တော့အဲ့ဒီဖြေဟာမှတ်နိုင်ပါ့မလားမှတ်ပါပါဘုရားမဟုတ်အကြောင်းမရှိဘူးဘာဖြစ်လို့လဲဆိုလို့ရှင်ဘုန်းကြီးတို့တွေလက်တွေ့ကြည့်ပဲဆိုလို့ရှင်အိမ်ထဲမှာလုံလုံချုံချုံနေမယ်ဆိုလို့ရှင်အေးပတ်ပါမလားမှတ်ပါပါဘုရားအေးမပတ်နိုင်ဘူးတဲ့မစင်မချင်းအေးရရသည့်ဥဒုထဲမှာအပြင်းမာနေလို့အေးပတ်သွားတာဟာပစ္စုပန်အကြောင်းသာဖြစ်တယ်အတိတ်ကလုပ်ခဲ့တဲ့အကြောင်းမဟုတ်ဘူးအခုကတော့ဘာပဲဖြစ်ဖြစ်ယခင်ကလုပ်ခဲ့လို့ဆိုတဲ့အယူဝါဒတစ်ခုပေါ်မှာလက်ခံကျင့်သုံးတာအခြေပြုထားတယ်အဲ့ဒါလို့ဆုံးဖြတ်တယ်အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကစစ်စင်းကိုလိလသုံးသက်နည်းတစ်ခုကိုဖော်ပြထားတာရှိတယ်။ဒီသူတို့ပြောတဲ့အတိုင်းဘာပဲဖြစ်ဖြစ်ဒီဘဝမှာရလာတဲ့ဘဝအခြေအနေတစ်ခုဟာအတိတ်ကလုပ်ခဲ့တာရှိပဲလို့ဒီလိုပြောမယ်ဆိုလို့ရှိရင်တဲ့ဒီဘဝဘာပဲဖြစ်ဖြစ်ဆိုပါစို့အတ္တမွေးဝမ်းကြောင်းလုံးရတဲ့အခါမှာတရဝရီအသက်ကိုတတ်ပြီးတော့အသက်မွေးနေရတာလေအတိတ်ဘဝကလုတ်ခဲ့လို့တခိုးဘဝနဲ့အသက်မွေးနေရတာလည်းပဲအ တိတ်ဘဝကလောက်ခံလို့မကောင်းတဲ့လူမျိုးဘဝတဲ့အသက်မွေးနေရတာလေအတိတ်ဘဝကလောက်ခဲ့တဲ့အကြောင်းပေါ်မှာချစ်ခံ။အိုးဒီဘဝမှာအယက်သေးစားတွေတောက်စားပြီးတော့မွေးရနေတာလေအတိတ်ဘဝကလောက်ခဲ့လို့ तू မွေးရရတာတဲ့။ तू ဒီဘဝကောင်းမြင်လို့မရဘူးတဲ့အတိတ်ကအခုလိုမွေးရစေဝါတွေနဲ့ငုံနေဖို့ဖြစ်ရတယ်။အေးအတိတ်ကလောက်ခဲ့လို့ဒီဘဝမှာသူဟာလူလိမ်တယောက်ဖြစ်ရတယ်လို့ဆိုလို့ရှိရင်တဘာဝကြနိုင်ပါ့မလားမရပါဘူးဗျာ။ဒါဖြစ်လို့ဆိုလို့ရှိရင်ကောင်းတဲ့လူနဲ့ပေါင်းတဲ့အခါမှာသူတို့ကောင်းနဲ့ပေါင်းမိလို့အသိစိတ်ဓာတ်လေးဝင်လာတဲ့အခါမှာခုနဒုစရိုက်တွေကနေသူရှောင်သွားတာမရှိဘူးလားရှိပါတယ်ဗျာ။အေးသူရောမှလည်းပေါင်းပြီလို့မကောင်းတဲ့အပေါင်းတဲ့ကိုအကြောင်းပြုပြီးတော့သူဟာသူစိတ်ရိုက်တွေလုံးပြီးကောင်းလုံးပြီးလုံးပြီးတယ်သူတော်ကောင်းနဲ့ပေါင်းမိတဲ့အခါကျတော့သူစိတ်ကိုပြောင်းပြီးတော့ချက်သုံးတယ်ဒီလိုဟာတွေလက်တွေ့မြင်နေရတာရှိပါလေရဲ့သားနဲ့ဘာပဲဖြစ်ဖြစ်ဖြစ်လာသည်များအတိတ်ကလောက်ခဲ့တဲ့အကြောင်းဆိုပြီးတော့ဒီတစ်ခုတည်းကိုလက်ခံမယ်ဆိုလို့ရှိရင်ပြစ္ဆပန်အကြောင်းတရားတွေကိုအတိမမပြုရရောက်တယ်တကယ်တော့ပစ္စုပန်ဖြစ်ပေါ်နေတဲ့အကြောင်းတရားတွေဟာတကယ်လက်တွေ့ကြတဲ့အကြောင်းတရားတွေလက်တွေ့ကြတဲ့အကြောင်းတရားတွေကိုညှင်းပယ်ပြီးတော့ဘလို့မှမမြင်ရတဲ့အတိတ်ဘဝကအကြောင်းတစ်ခုတည်းကိုပဲအခြေခံပြီးတော့ဆုံးဖြတ်မယ်ဆိုရင်ဒီဘာသာအယူဝါဒဟာမှန်ကန်တဲ့ဘာသာအယူဝါဒဖြစ်နိုင်မှာဖြစ်နိုင်ပါဘုရားဖြစ်နိုင်ကိုကိုကိုစမ်းစစ်ကြည့်လူဝရလာတဲ့အခြေအနေတွေအရအရအတိတ်ကံကြီးကိုကြောင်းပုံချတဲ့အယူဝါဒမျိုးဟာမှားယွင်းနေတယ်။ပစ္စုပန်အကြောင်းတရားဆိုတာရှိတယ်။အတိတ်အကြောင်းတရားဆိုတာရှိတယ်။အေးပစ္စုပန်အကြောင်းတရားကိုညှင်းပယ်ပြီးတော့အတိတ်အကြောင်းတစ်ခုတည်းကိုသာလဲဆွဲပြီးတော့အကြောင်းရှာအဖြေထုတ်တဲ့ဘာသာဝါဒတွေမှန်ကန်ခြင်းမရှိဘူးတဲ့။မင်္ဂဉ္စမရှိရုံနဲ့မကဘူးစဉ်းစားကြည့်ဘာပဲဖြစ်ဖြစ်အတိတ်အကြောင်းကြောင့်ဖြစ်တယ်လို့ဆိုလို့ရှိရင်ဒီဘဝမှာလူတော်လူကောင်းဖြစ်ခြင်းလေဆိုတဲ့သူ့ရဲ့ဆန္ဒလူတော်လူကောင်းဖြစ်ဖို့ကြိုးစားတယ်ဆိုတဲ့လုံလဝီရိယဒါတွေဟာအတိတ်ရဲ့ရှိပါအောင်ပါရှိပါဘူးမရှိနိုင်တော့ဘူး။ဘာဖြစ်လို့လဲ။အတိတ်ကကံကသတ်မှတ်ထားတဲ့အတိုင်းသာသူဖြစ်ရမှာ။အခုလူလောကမှာကြည့်လိုက်လို့ရှိရင်အေးလူလောကရောက်လာတဲ့အခါမှာစီးပွားဥစ္စာတိုးတက်ခြင်းနဲ့ဆိုပြီးတော့လုပ်ငန်းကိန်းတွေကြီးကျိုးစားအထုပ်ပြီးဆရာကောင်းတမကောင်းမိကောင်းဆွေကောင်းတွေနဲ့ပေါင်းလိုက်လို့ကြီးပွားချမ်းသာသွားတဲ့ပုံကမျိုးမရှိနိုင်ဘူးလား။ရှိနိုင်ပါတယ်ခင်ဗျာ။အဲ့ဒီကလေးကကိုယ့်ရဲ့လုံလဝီရိယရဲ့အကျိုးတရားဆိုတာတေချာပေါင်းရှိတာပေါ့လူတွေရဲ့ဆန္ဒဆိုတာလည်းတေချာပေါင်းရှိတာပေါ့ကိုယ်ဆန္ဒရှိတဲ့အတိုင်းလူတွေဟာဆန္ဒကိုထုတ်ပေါ်ပြီးတော့ထိုဆန္ဒအားလျော်စွာလုံလဝီရိယနဲ့လုံလဝီရိယအသုံးချပြီးတော့ဒါကလုံးတဲ့လေဒါကမလုံးတဲ့မို့လို့အသိဉာဏ်နဲ့စဉ်းကျင်တိုင်းထွားပြီးလုံလိုက်လို့အောင်မြင်ကြီးပွားသွားတာတွေဟာလက်တွေ့မှာရှိနေပါတယ်။အဲဒီလက်တွေ့ဖြစ်နေတဲ့ပစ္စုပန်အကြောင်းတရားတွေထင်ရှားရှိနေတာကိုမျက်ပွယ်ပြုပြီးတော့ဘာပဲဖြစ်ဖြစ်အတိတ်ကလုံခဲ့လို့ဆိုတဲ့အယူဆတစ်ခုဟာဘယ်လိုမှမမှန်ကန်နိုင်ပါဘူးတဲ့။ဒါမြတ်စွာဘုရားကဆုံးဖြတ်ဖို့တုံ့တက်ပြတဲ့စကားတစ်ခု။လက်တွေ့ဘဝနဲ့လည်းပဲဒီလိုဆုံးဖြတ်ပြီးတော့တုံ့တက်လို့ရတယ်ပေါ့။သုံးသပ်ပြီးတော့ဆုံးဖြတ်လို့ရတယ်တော့ဒါကအယူဝါဒတစ်ခုပေါ့နောက်တစ်ခုအယူဝါဒတစ်ခုသူနဲ့ဆန့်ကျင်ပြီးတော့ဘလို့ပေါ်လာဘုန်းကြီးတို့လည်းလူဘဝမှာအချိန်နေအမျိုးမျိုးနဲ့ရပ်တည်ပြီးတော့နေကြတယ်အခုတရားနာပိဋကထဲမှာချစ်ပရိတရားနာပိဋကတွေဟာဘဝအချိန်နေတစ်ခုနဲ့တစ်ခုမတူကြဘူးတဦးနဲ့တူကွယ်ပြားခြားနာကြတယ်အဲ့လိုကွဲပြားချမ်းသာတဲ့ဘဝမှာယက်တည်နေတာ။ဘာကြောင့်လဲလို့ဆိုတော့ ဒုတိယပါဒဝါဒအနေနဲ့ဘယ်လိုဖြေရှာတော့ဆိုရင်ဣတ္တရနေမာနာတဲ့ကဘာကြီးကိုစုမုပ်အုပ်ချုပ်ထားတဲ့အရှင်သခင်ကြီးကခံစမ်းလို့ဖြစ်လာရတာလို့ဒါကိုအကြောင်းတစ်ခုအနေနဲ့ချစ်ပြီးတာဣတ္တရနေမာနာခရိခေမှာဆိုရင်သာဝရဘုရားခံစမ်းလို့ဖြစ်လာတယ်လို့ဒီလိုဆိုကြပေါ့ဣတ္တရဆိုတာအစိုးရတဲ့ပုဂ္ဂိုလ်ကဘာကြီးကိုအုပ်စိုးထားတယ်အဲ့ဒီကဘာကြီးကိုအုပ်စိုးထားတဲ့ပုဂ္ဂိုလ်ကဘယ်မှာရှိလဲဆိုရင်ကောင်းကင်ဘုံကိုလက်ညှိုးထိုးပြဘယ်သူမှလက်ညှိမှုတာမဟုတ်ဘူးအဲ့ဒီကဘာကြီးအုပ်စိုးထားတဲ့ပုဂ္ဂိုလ်ကဖန်ဆင်းလို့တို့တွေလူ့ဘဝရောက်လာတယ်သူ့ရဲ့အလိုတော်ချက်တို့တွေဆင်းရဲတဲ့ပုဂ္ဂိုလ်ကဆင်းရဲချမ်းသာတဲ့ပုဂ္ဂိုလ်ကချမ်းသာအယုဆိုးတဲ့ပုဂ္ဂိုလ်ကအယုဆိုးပါတဲ့ပုဂ္ဂိုလ်ကလှဥစ္စာရဏကျေဝတ်သူကကျေဝတ်ဆင်းရဲဒုက္ခရောက်သူကရောက်နေဘဝအခြေအနေအမျိုးမျိုးမှာယက်တည်နေတာဟာသာဝရအရှင်သခင်ကြီးရဲ့ဖန်ဆင်းမှုပါပဲလို့ဒီလိုအယူဝါဒတွေရောမရှိဘူးပါပါဘုရားအရာရာမှာဘာပဲဖြစ်ဖြစ်သာဝရဆရာဖန်ဆင်းတယ်လို့ရှုဆမယ်ဆိုလို့ရှိရင်စဉ်းစားကြည့်အေးရဲနေလို့မစင်မချင်းနေလို့အေးပတ်တယ်ဆိုရင်လည်းသာဝရဘုရားဖန်ဆင်းတယ်လို့ပြောရမယ်ဘဝအခြေအနေတစ်ခုနော်နေမကောင်းတယ်မှသာဖြစ်ရင်လည်းဘုရားသခင်ကဖန်ဆင်းလို့နေမကောင်းတာဟောအစစအရာရာကိုယ့်ဘဝရဲ့ကြောင်းလွဲချက်တွေအလုံးဟာဘုရားသခင်ကဖန်ဆင်းတယ်ဆိုတဲ့ဒီယုံကြည်ချက်ဟာအလုံးအတွက်အဖြစ်ဖြစ်နိုင်ပါ့မလားဖြစ်နိုင်ပါဗျာအလုံးအတွက်အဖြစ်မဖြစ်ဘူးတဲ့ဒါကြောင့်မလို့အဲ့ဒီသာဝရဘုရားသခင်ကဖန်ဆင်းတယ်ဆိုတဲ့အယူဆတရားဟာလည်းပဲဘဝရေးရအဖြစ်ရှာတဲ့နေရာမှာမှန်ကန်တဲ့အဖြစ်မဖြစ်နိုင်ဘူးတဲ့ဘုန်းကြီးတို့ออสเตรเลียနိုင်ငံဂျာမနီနိုင်ငံကออสเตรเลียနိုင်ငံရောက်တော့ဗီယက်နာဆိုတဲ့တက္ကသိုလ်ကြီးမှာစိတ်အကြောင်းကိုအဲ့ဒီဗီယက်နာတက္ကသိုလ်ကဖိတ်ကြားတာ ਨੇ စိတ်အကြောင်းကိုသွားပြီးတော့ဟောပြောပေးတယ်အဲ့ဒီလိုဟောပြောပေးတဲ့အခါမှာပါမခတယောက်ကမေးတယ်ဖန်ဆင်းခြင်းဆိုတဲ့အယူဝါဒနဲ့ပတ်သက်ပြီးတော့ဘုရားဘာသာရဲ့အမြင်ကိုပြောပါတဲ့ဘယ်လိုယူဆလောကမှာဖန်ဆင်းခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုယူဆလဲအဲဘယ်လိုယူဆလဲဆိုတာကိုမပြောခင်ဖန်ဆင်းရှင်ကိုလက်ခံယုံကြည်တဲ့ပုဂ္ဂိုလ်ရဲ့အခြေအနေတစ်ခုပြောပြမယ်လို့လူတယောက်ဟာအရာရာသူ့ဘဝတွေ့ကြုံခံစားရသမျှသာဝရအရှင်သခင်ရဲ့ဖန်ဆင်းမှုအတိုင်းဖြစ်ရလေလို့လက်ခံယုံကြည်ထားပြီလို့ဆိုတဲ့ပုဂ္ဂိုလ်တယောက်ဟာကိုယ့်ရဲ့စန္ဒကိုယ့်ရဲ့လုံလဝီရိယကိုယ့်ရဲ့အသိဉာဏ်လုံးသင့်မလုံးသင့်ဆိုတာ၄ခွဲခြားသိနိုင်ဖို့အခြေအနေမပေးတော့ဘူးကိုယ့်ရဲ့စန္ဒဘာမှမရှိဘူးကိုယ့်ရဲ့လုံလဝီရိယအသုံးမချဘူးကိုယ့်ရဲ့စဉ်းစားဉာဏ်ဟာလည်းအလကားပဲဘာဖြစ်လို့လဲကိုယ့်ရဲ့ဘဝအခြေအနေတစ်ခုလုံးကိုဖန်ဆင်းသူကသာအဆုံးဖြတ်ပေးတာဖြစ်တယ်ဒါကြောင့်မို့လုံးတဲ့မလုံးတဲ့ဆိုတာစဉ်းစားစရာဘာတစ်ခုမှမလိုဘူးတဲ့ဖန်ဆင်းထားတဲ့အတိုင်းလုပ်ရမှာပဲဘာလို့လို့ဖန်ဆင်းထားလို့ဖြစ်ရလဲလို့ဆိုရင်ဒီလိုလူတွေရဲ့စွန့်ဤတတိတွေတစ်ခုမှအတိမတ်မပြည့်ရရောက်တယ်လို့ကောင်းပြီဖန်ဆင်းရှင်ကိုယုံကြည်လက်ခံမှုမရှိဘူးဆိုလို့ရှင်ဘလို့ဖြစ်နိုင်တယ်လဲလူတွေဟာကိုယ့်ကိုယ်အကူလေး ကိုယ့်ရဲ့စန္ဒတမ္မုထာကိုယ့်ရဲ့လုံနာဝိရိယကိုအသုံးချကိုယ့်ရဲ့ပညာနဲ့ဒါကလုံးတဲ့နဲ့ဒါကမလုံးတဲ့ဘူးဆိုတာကိုယ့်အကူစဉ်းစားလုံးတဲ့နာကိုလုံးမယ်မလုံးတဲ့နာကိုရှောင်မယ်ဟောကျိုးစားအထုံးမှုတွေလုံးလာအဲ့တော့ position ကိုလက်ခံယုံကြည်တဲ့ပုဂ္ဂိုလ်နဲ့ position ကိုလက်ခံယုံကြည်မှုမရှိတဲ့ပုဂ္ဂိုလ်နှစ်ဦးဟာအခုလို့ကြွယ်ပြားခြားနာပါတယ်လို့အဲ့ဒီတော့ဒီနှစ်ခုတည်းဟာဘယ်ဟာကိုရွေးမလဲလို့ကိုယ့်အကိုဆုံးစဉ်းရင်စဉ်းစားတဲ့နေပေါ့အဲ့တော့ဘယ်ဘုန်းကြီးတို့အဖြေပေးလိုက်တော့နောက်ထပ်မေးခွန်းဆက်ပြီးတော့မမေးတော့အဲ့တော့လောကမှာ position ကိုလက်ခံယုံကြည်ထားပြီဆိုရင်လေဒီတုတ်တံမှာမြတ်စွာဘုရားကဟောထားအဲ့ဒီတိုင်းဆိုလို့ရှိရင်လည်းလုံတဲ့နာမလုံတဲ့နာဆိုတာအမှန်တရားလေးနဲ့ဖော်ထုတ်လို့မလိုတော့ဘူးလေလူရဲ့ဆန္ဒလူရဲ့လုံလဝိရိယလူရဲ့အသိဉာဏ်လေးဆိုတာတန်ဖိုးမရှိတော့ဘူးလေအရာရာဟာသာဝရဘုရားသခင်ကဖန်ဆင်းလို့သာဖြစ်နေကြရတယ်ဆိုတဲ့ဒီလိုဘဝရဲ့အရေးကိုအဖြေရှာမယ်ဆိုလို့ရှိရင်လည်းမကံမှုမရနိုင်ဘာဖြစ်လို့လို့ဆိုလို့ရှိရင်ကြည့်လေလူတယောက်ကောင်းစားတာနဲ့မကောင်းစားတာဟာသူ့ပုံမှာအများကြီးတည်နေသေးတယ်ကောင်းစားတာနဲ့သူ့ရဲ့ကျိုးစားအထောက်မှုတော့ဘို့သူ့ရဲ့ပတ်ဝန်းကျင်ကောင်းမှုမကောင်းစားတာနဲ့သူ့ရဲ့ဉာဏ်ရှင်းမှုနဲ့ပတ်ဝန်းကျင်မကောင်းတာပေါင်းစုံဟောဒီအချိန်နှစ်ရက်ကြောင်လူတွေဟာကောင်းစားတယ်မကောင်းစားဘူးဆိုတာတွေဟာဖြစ်ပေါ်လာတာအမှန်တမ်းထင်ရှားလက်တွေ့လည်းကြတယ်ပေါ့ဒါကြောင့်မလို့လောကလူတွေဟာလက်တွေ့ကြတဲ့အရာကိုလက်ခံယုံကြည်ခြင်းမရှိဘဲနဲ့လက်တွေ့မကြတာနဲ့အဖြေထုတ်နေကြတာဒီကနေ့ထိအောင်ပဲလို့ဟုတ်ဘာသာတရားတွေမှာဒီလိုပဲနောက်တစ်ခုကဘာလဲလို့ဆိုလို့ရှိရင်အခုဘဝရဲ့အဖြေကိုရှာတဲ့အခါပထမပုဂ္ဂိုလ်ကအတိတ်ကအကြောင်းတစ်ခုကိုပုံချလိုက်တယ်ဒုတိယပုဂ္ဂိုလ်ကဘုရားသခင်ရဲ့ဖန်ဆင်းမှုပုံမှာပုံချတယ်တတိယပုဂ္ဂိုလ်ကတော့ဘာပြောတော့ဆိုအဲ့ဒီအကြောင်းတွေကိုအကုန်ငင်းပယ်လိုက်တယ်အတိတ်ဘဝကလုပ်ခဲ့တဲ့အကြောင်းတရားဆိုတာလည်းမဟုတ်ဘူးတဲ့ဘုရားသခင်ကဖန်ဆင်းလို့ဆိုတာလည်းမဟုတ်ဘူးတဲ့။ဒါဖြင့်ဘာကြောင့်ဖြစ်တာလို့ဆိုသူဖြစ်ခြင်းတို့ဖြစ်တာဟော။အဲ့ဒါကိုအဟိတုကဝါဒလို့ခေါ်တယ်။အကြောင်းမဲ့ဖြစ်တယ်။ accidental ပေါ့။ဒီလိုဖြစ်ရတာသူကသူဖြစ်ခြင်းတို့ဖြစ်တာ။လူဘဝမှာလူတွေဟာတွေ့ကြုံခံစားကြရတယ်။လူတယောက်ကဆင်းရဲတယ်ဘာလို့ဆင်းလဲ။သူဆင်းရဲခြင်းတို့ဆင်းရဲတာ။ချမ်းသာတာသူချမ်းသာတယ်လို့ချမ်းသာမကြောက်မှမဟုတ်ဘူးလို့အကြောင်းတရားအလုံးကိုညှင်းပယ်ပြီးတော့အဖြေထုတ်တယ်အဲ့ဒီအဖြေထုတ်ဟာလက်တွေ့မကြဘူးတဲ့ဘာဖြစ်လို့လက်တွေ့မကြတယ်လဲဆိုရင်လောကမှာဖြစ်နိုင်တဲ့အရာတွေဟာအများကြီးကြိုးစားလို့ကြီးပွားတာရှိတယ်မကြိုးစားလို့ပြင်းရည်လို့ဆင်းရဲတာရှိတယ်စာကြိုးစားလို့စာတော်သွားတဲ့ပုံကိုရှိတယ်စာမကြိုးစားလို့စာပွဲကြတဲ့ပုံကိုရှိတယ်ဟောအမျိုးစုံရှိနိုင်တယ်အနေထိုင်မတက်လို့ယောဂရတဲ့ပုံကိုရှိတယ်လောကမှာယောဂရတယ်ဆိုတာအကြောင်းရှိမျိုးလို့ဒီလိုခွဲခြားဖြစ်ဆိုထားတာရှိတယ်ယောဂဖြစ်ပြီးဆိုရင်ဘာကြောင့်ဖြစ်တာလို့ဆိုရင်လူတွေတန်တဲ့မှာလေးရှိတယ်လေးကြောင့်လည်းယောဂဖြစ်တယ်တိကျရှိတယ်တိကျကြောင့်လည်းယောဂဖြစ်တယ်တလိတ်တည်းရှိတယ်တလိတ်ကြောင့်လည်းယောဂဖြစ်တယ်96ပါးယောဂဝေဒနာတွေ့တဲ့အခါမှာ၄ကြောင့်ဖြစ်တာ32တိကျကြောင့်ဖြစ်တာ32တလိတ်ကြောင့်ဖြစ်တာ32 32 3 ની ပေါင်းပြီးတော့96ပါးယောဂဝေဒနာလို့ဒီလိုပြောတာအဲ့တော့နောက်တစ်ခုကတော့လေးတလိတ်တီးချေ၃မျိုးပေါင်းပြီးတော့လေယောဂအောင်ဖြစ်စေတတ်တယ်။ အဲ့ဒါကိုတဏိပတာလို့ခေါ်တယ်။ဟောနောက်တစ်ခုကျတော့ဘာလို့လဲ။ဥတ္တဝိပရိနာမသာယတိဥရုဖောက်ပြန်လဲယောဂဖြစ်တယ်။ဓမ္မဓမ္မထင်ရှားတဲ့အကြောင်းတရားတွေပေါ့။ယတိဥရုဖောက်ပြန်လို့နောက်တစ်ခုကဘာလို့ဆိုအနေအထိုင်မတက်လို့ဆိုတော့အကြာကြီးထိုင်နေမယ်အကြာကြီးအိပ်နေမယ်အကြာကြီးလမ်းလျှောက်နေမယ်ဣရိယာပုဒ်ကိုမျှအောင်မနေတတ်ဘူးအနေထိုင်မတတ်လို့ရှိရင်လည်းယောဂဖြစ်တယ်နောက်တစ်ခုကတော့သူတစ်ပါးလုံးလကိုလုံးလမတော်တဆကိုယ့်ရဲ့လုံးလပယောဂကြောင့်ယောဂဖြစ်တာရှိတယ်သူတစ်ပါးရဲ့လုံးလပယောဂကြောင့်ယောဂဖြစ်သွားတာရှိတယ်အဲ့ဒါကိုဩပကမိကလို့ခေါ်တယ်။ဘာနောက်ဆုံးတစ်ခုကြတော့ဘာလို့ဆိုကမ္မဝိပါကဆံကံတရားရဲ့အကျိုးတရားအနေနဲ့ဖြစ်ပေါ်တာရှိတယ်။အတိတ်ကံကြောင့်ဖြစ်တာကတစ်ခုဇန္နာတွေကပစ္စုပန်ကြောင့်တရား။အဲ့တော့အကျောင်းတရားဆိုတာအတိတ်ကလည်းရှိတယ်ပစ္စုပန်လည်းရှိတယ်။ဒါမှန်ကန်တဲ့အကျောင်းတရားတွေပေါ့။အဲ့ဒီထဲမှာအကျောင်းတရားအလုံးကိုငြိမ့်ပယ်ပြီးတော့ဘာကြောင့်မပေါ်ဘူးသူဖြစ်ချင်လို့ဖြစ်တယ်လို့ဆိုတော့ဘဝရဲ့ပြတဲ့အရေးအရာကိုဖြေရှာလိုက်ပြီးဖြေထုတ်လိုက်ပြီးဆိုရင်မှန်ကန်တဲ့အဖြစ်ဘယ်တော့မှမဖြစ်နိုင်ပါဘူးတဲ့။ဘာလို့ဆိုဆိုလက်တွေ့မှာဒီလိုမှမရှိတာကိုအေးလောကမှာအယူဝါဒနဲ့ပတ်သက်ပြီးသုံးမျိုးရှိတယ်ပေါ့။အတိတ်ကံကသတ်မှတ်ထားတဲ့အတိုင်းဒီဘဝမှာဖြစ်ကြရတယ်ဆိုတော့အယူဝါဒကိုပုပ်ေကတာဟေတုဒိဋ္ဌိလို့ခေါ်တယ်။သာဝရအရှင်သခင်ကြီးရဲ့ဖန်ဆင်းမှုကြောင့်ဖြစ်တယ်ဆိုတာကိုအိတ္တရနိဗ္ဗာန်ဒိဋ္ဌိလို့ခေါ်တယ်။အကြောင်းမဲ့ဖြစ်တာပါဆိုတော့အယူဆကိုတော့အဟေတုအပစ္စယဝါဒလို့ခေါ်တယ်။ဘာသာတရားတွေကဘဝရဲ့ဇီးရာတွေကိုအဖြေထုတ်တယ်။ဘာသာတရားတွေဖြစ်တယ်အဲ့ဒီအယူဆ300လုံးဟာဘဝရေးရအဖြေရှာတာဟာမှားယွင်းတဲ့နည်းတွေနဲ့အဖြေရှာတာလို့မှန်ကန်တဲ့အဖြေကိုမရနိုင်ဘူးအဲ့ဒီတော့လုံးဝမမှားတဲ့ဘဝရေးရမြတ်စွာဘုရားကိုယ်တိုင်ကဘလို့အဖြေရှာပြထားတယ်လဲဘုန်းကြီးတို့တပည့်အဲ့ဒါမှတ်သားလေးလာကြတရားရှာကိုမှတွေ့လို့ဆိုတဲ့အတိုင်းကုသဏ္ဍကိုပြန်ပြီးတော့ကြည့်လူတိုင်းလူတိုင်းမှာတကယ့်သဘာဝတရားကြီး6မျိုးရှိတယ်အဲ့ဒါကိုစာလို့ပြောလို့ရှိရင်ဓာတ်6ပါးလို့လည်းပြောလို့ရတယ်အဲဓာတ်ဆိုတဲ့စကားလုံးကပါဠိစကားလုံးကိုတုံးထားတာပါဠိဓာတုဆိုတဲ့စကားလုံးကိုဓာတ်လို့ပြန်ပြီးတော့ပြောထားတယ်ဓာတ်ဆိုတာနဲ့လူတွေကအမျိုးမျိုးသုံးနေကြတာဖြစ်တော့ဓာတ်ဆိုတဲ့အသုံးအစအတိတ်ပဲနဲ့ခေါင်းကြီးတို့ပြောရမယ်ဆိုရင်သဘာဝတရားကြီး6မျိုးလို့ဒီလိုပြောရမယ်ဓာတုဆိုဒီမှာသူ့သဘာဝကိုသူဆောင်နေတကယ်တကယ်ထင်ရှားရှိတဲ့အရာလောကမှာတတ္တဝါဆိုတာမရှိဘူးယောက်ျားမိန်းမဆိုတာမရှိဘူးငါသူတဘာဆိုတာမရှိဘူးတကယ်ရှိတာကတော့ဟောဒီသဘာဝတရား6မျိုးဟာတကယ်ရှိမရှိဘူးဆိုတာဘယ်လိုလုပ်သိ။ဘယ်ရာပဲဖြစ်ဖြစ်ခွဲခြားစိတ်ဖြာကြည့်လိုက်လို့ရှင်ပျောက်သွားတယ်။ဆိုပါစို့တိပင်းတပင်းပဲကြည့်အောင်လေ။လူတယောက်ကပြောတယ်ဒါတိပင်းလို့ပြောလိုက်။အဲတိပင်းလို့ပြောလိုက်လို့ရှင်ကဲခွဲစိတ်ကြည့်အောင်။တိပင်းလို့ပြောလိုက်တာအရွက်ကလေးကိုကင်ပြမယ်ဒါအတိတ်ပင်လားလို့ဆိုအဖြေကဘယ်လိုပြောလို့တိရွက်အရွက်ကအပင်ဟုတ်ကဲ့ဟုတ်ပါဗျာမဟုတ်ဘူးအရွက်ကိုကင်ပြီးတော့ဒါအတိတ်ပင်လားလို့ဆိုရင်မဟုတ်ဘူးအကိုင်းလေးကင်ပြီးတော့မေးပြန်ရင်ရော
ဟုတ်ပါဗျာ
ဒါကအကိုင်းနဲ့အတိတ်ပင်မှမဟုတ်တာပင်စီကိုကင်ပြီးပြောပြန်တော့လေအတိတ်ပင်မဟုတ်ဘူးပင်စီကပင်စီပဲအပွင့်ကင်ပဲအဓိကင်ပဲအတိတ်ပင်မဟုတ်ဘူးအပြည့်ကံပြီးတော့ပြရင်လည်းတိပယ်မဟုတ်ဘူးအဲ့တော့တစ်ခုစီတစ်ခုစီလိုက်ပြီးတော့ထောင်းလိုက်မယ်ဆိုရင်ဒါကအမြင့်ဒါကပင်စီဒါကအခွန်အခောက်ဒါက တိတ်ကိုင်းဒါကနေအရွက်ဒါကအပွင့်ဒါကအသီးနဲ့ဆိုတော့ဘယ်မလဲတိတ်ပင်မရှိတော့ဘူးမလားလူဆိုတာလည်းပဲလိုက်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဘယ်ဟာကိုလူခေါ်တာလဲလို့မေးလိုက်လို့ရှိရင်တစ်ခုစီတစ်ခုစီသာထောက်မေးလို့ရှိရင်ဖြည့်စရာဘာမှမရှိတော့ပျောက်သွားအဲ့လိုခွဲချမ်းစိတ်ချလိုက်လို့ရှိရင်အမှန်တရားမဟုတ်လို့ရှိရင်ပျောက်ခွဲသွားတယ်အပေါ်ရန်ဆွဲပြီးတော့အားလုံးကိုစုပြီးတော့တစ်ပင်လိုခေါ်လိုက်တာကိုအမြင့်ရောအပင်စီရောအကိုင်းရောအခက်ရောနော်အဒီရောအပွင့်ရောဒါတွေအားလုံးကိုခြုံပြီးမှတစ်ပင်လိုပြောလို့ရတာကိုတစ်ခုစီတစ်ခုစီခွဲခြားဆိုင်ချလိုက်ပဲဆိုရင်တစ်ပင်ဆိုတော့ပျောက်သွားဘယ်ရာပဲဖြစ်ဖြစ်ဒီတိုင်းပဲအဲ့လိုသူ့ခေါ်နဲ့သူ့ရှိနေတာအားလုံးပေါင်းပြီးမှခေါ်လို့ရတဲ့အရာဒါဆိုကလေးကအယူဆတရားတာဖြစ်တယ်အမှန်တရားမဟုတ်ဘူးအဲ့ဒါလို့အမှန်တရားမဟုတ်တဲ့ဟာကိုဓာတုလို့မခေါ်ဘူးအမှန်တရားကြတော့ဓာတုဘယ်လိုပဲခွဲပြပြဘယ်လိုပဲခွဲခြားစိတ်ချတာစိတ်ဖြာအမှန်တရားဟာရေရှားသွားတာမရှိဘူးကြည့်တာဖြင့်ဘုန်းကြီးတို့တို့ရဲ့တဏ္ဍာမှာသဘာဝတရား6မျိုးဆိုတာကိုယ့်ဘက်ကိုတွေ့အောင်ရှာလို့ရသဘာဝတရား6မျိုးဆိုတာဘယ်ဟာကိုခေါ်တာလဲဆိုစာလို့အရင်ပြောရအောင်ပထဝီအာဘောတေဇောဝါယောအာကာသဝိညာဏလို့ဓာတ်ကြီး၄ပါးနဲ့အာကာသဝိညာဏဒီတစ်ခုထည့်လိုက်လို့ရှင်ဒါဟာသဘာဝတရား6မျိုးပဲကဲဘုန်းကြီးတို့တွေရဲ့တဏ္ဍမှာဒီတဘာဝတရား6မျိုးဟာခုနကတစ်ပင်ကိုဆန်းဆင်းလိုက်တဲ့အခါတစ်ပင်ပျောက်သွားတယ်လို့ပျောက်လာလို့ဆိုမပျောက်ဘူးဒါရှိတကယ်ရှိအသိဉာဏ်နဲ့ခွဲပြီးတော့ကြည့်မာတဲ့သဘောပျောက်တဲ့သဘောမှန်တယ်များပထဝီပူရာအေးရာတေဇောယူစီးတဲ့ဖွဲ့စည်းတဲ့သဘောကအာဘောလှုပ်ရှားတဲ့တွန့်ကန်တဲ့ဆိုတဲ့သဘောကဝါယောအေးရုပ်တွေတစ်ခုနဲ့တစ်ခုမဟာဗုဒ္ဓတွေတစ်ခုနဲ့တစ်ခုဖြစ်တွေ့မှုမရှိတဲ့လေဟာလေးတွေကအကတ္တဒီဇာတိလေးပါးကိုမိပြီးတော့ဖြစ်ပေါ်နေတဲ့အတိစိတ်တွေကဝိညာဏဆိုတော့လူတွေမှာအတိစိတ်ဆိုတာလည်းရှိကဲဒီတဲ့ထင်ရှားအောင်မြတ်စွာဘုရားကသဘာဝအတိုင်းဒီဓာတ်၆ပါးနဲ့ပတ်သက်ပြီးတော့ဟောထားတာရှိတယ်လောကဝဟာရနဲ့ဆင်ရင်သုံးသပ်ပြီးတော့ကြည့်လိုက်။ဘုန်းကြီးတို့တွေရဲ့တဏ္ဍမှာရှိတဲ့ပထဝီဓာတ်တွေဘယ်ဟာတွေလဲလို့ဆိုရင်စံပင်၊မွေးညင်၊ခြေသေးလက်သေး၊သွားအရည်အသားအကျော်အယိုးချင်းစီအညွတ်နှလုံးအသည်အမေးအဖြစ်အဆုပ်ဥမဥဒိန်စံသက်စာဟောင်းအုံနောက်ပေါင်းလိုက်တဲ့အခါကျတော့20ရှိနော်အဲ့ဒီ20ကိုပထဝီဓာတ်20လို့။ဘာဖြစ်လို့လဲ။ဒါတွေကအတုံးအခဲသဘောတွေ။အဲ့ဒီအတုံးအခဲသဘောတွေဟာမရှိဘူးလားလို့ရှိတယ်။သဘာဝအနေနဲ့ရှိတယ်။နော်။မာတဲ့သဘောပြောတဲ့သဘောနဲ့ဖွဲ့စည်းထားတဲ့ဒီအတုံးအခဲတွေဟာကိုယ်တဏ္ဍမှာရှိတယ်။ဘယ်လိုပဲခွဲခြားစိတ်ကြချစ်ချစ်ရှိတယ်။ဒါလူရည်ရဲ့တဏ္ဍမှာတွေးရှိနိုင်တဲ့ပထဝီဓာတ်အဘောဓာဆိုတာကြည့်မျက်ရည်ရှိတယ်တွေးရှိတယ်သွေးတွေရှိတယ်ကြိုစည်းနေတာဟောပူတဲ့ရာသီမှာဆိုရင်ချွေးတွေထွက်တဲ့ခန္ဓာကိုယ်အရေးသဘောတွေရောမရှိဘူးလားရှိတယ်ခန္ဓာကိုယ်ကြီးဒီလိုစွစွစီစီဖြစ်နေအောင်အဘောကစုပေးထားစုပေးထားတဲ့ဆိုတဲ့သဘောတရားကိုစဉ်းစားကြည့်လေပေါင်မုတ်ဖုတ်တော့မယ်ဆိုလို့ရှိရင်ဘာလို့ရလဲဆိုကြုံမုတ်ကိုရေကလေးဖြတ်ပြီးတော့အလုံးဖြစ်အောင်လုပ်ရမှာပေါ့လားရေမပါပဲနဲ့မုတ်အမုတ်ကလေးတွေကိုအလုံးလုံးလို့ရရလားမရပါဘူး။အေးအတုံးလေးအလုံးကလေးဖြစ်လာအောင်ဘသူကဆုဆောင်းပေးထားတာလို့ဆုစီပေးတာလို့ဆိုရင်အဝါဆုစီပေးတာပဲ။အဝါဆုစီအဲ့ဒါလည်းခန္ဓာကိုယ်ထဲမှာလည်းပဲအဝါကဆုစီပေးတာရဲ့ယုံစီတာသူ့ရဲ့တဘာဝနှမျိုးရှိတယ်စုစည်းပေးထားလို့အတုံးခဲဖြစ်တဲ့ယုတ်စည်းတဲ့ရေတဘော။ဟောဒါတွေလည်းတွေ့နိုင်။တေဇောတဲ့ဘုန်းကြီးတို့ရဲ့တဏ္ဍမှာ အပူ၄မျိုးရှိတယ်ဆိုတာသိဖို့တော့ရတယ်ကိုယ်သတ္တမှာရှိနေတဲ့အပူ၄မျိုးဒါကိုတေဇော၄မျိုးလို့လည်းခေါ်တော့ပေါ့အပူ၄မျိုးကဘာလဲလို့ဆိုလို့ရှိရင်တစ်ခုကတန်တပ်ပနတေဇောဖြားပြီဆိုတဲ့အခါကျတော့လူတွေကနှစ်ဖူးဆမ်းပြီးတော့ဟဲ့ကိုပူးနေတယ်ဖြားတယ်လို့မပြောကြဘူးလားเออไอ้อปูโกตันตัปปนะเตซอนโลขอเลยชาโลยอยะแกยะ
คร
ับยะเนาะขณะโกเรมาที่อปูชื่อเลยเทชาตันตัปปนะเตซอนนอกแต่ครู่ละบาโลสิศีรณะเตซอนไอ้ศีรณะเตซอนတော့လူတွေကရှိတယ်လို့သိရတယ်ဘာကြောင့်သိရတော့ဆိုဘုန်းကြီးတို့တွေလူ့ဘဝရောက်လာတဲ့အချိန်မှာလူလူဖတ်ဖတ်ငယ်ငယ်ကလေးမဟုတ်လားတဖြည်းဖြည်းနဲ့ရင့်ရင်မလာဘူးလားမ
ှ
န်ပါဗျာအေးရင့်လာတယ်ရင့်လာလိုက်တာမှပရီတွေတွန့်လာတယ်ခေါင်းပေါ်ကဆပင်တွေဖြူလာတယ်သွားတွေတစ်ချောင်းပြီးတစ်ချောင်းပြုတ်ထွက်လာတယ်ဟောဒီလိုဖြစ်ရတာဘာကြောင့်ဖြစ်ရတာလို့ဆိုလို့ရှိရင်စိရဏတေသောကြောင့်ဖြစ်တာပူတဲ့အခါကျတော့ရင့်ပြီးတော့မှဲ့လာတဲ့သဘောပဲဟုတ်ကဲ့ထမင်းချင်ရင်တောင်စဉ်းစားလို့ရလေတယ်လေပထမဆုံးကစံစီလေးကအမာလေးမော်လာရေဦးတဲ့ဦးတဲ့ထဲပြီးတော့ရေနဲ့မီးနဲ့ချက်လိုက်တဲ့အခါကျတော့စံစီလေးတွေပျော်သွားတယ်ဒါဘယ်သူကြောင့်ပျော်သွားတာလဲဆိုအပူကြောင့်ပျော်တာမို့အဲ့ဒါလိုပဲလူရဲ့ခန္ဓာကိုယ်ထဲမှာအူမင်းရင့်ရော့စေတတ်တဲ့အပူဓာတ်ရှိအဲ့ဒီအပူထကြောင့်လူတွေဟာတဖြည်းဖြည်းအိုမင်းရင်ရောလာတယ်ပရေတော့နေဆံဖြူတယ်သွားကျိုးတယ်ခါကိုင်းတယ်နားထိုင်တယ်ဆိုတာဖြစ်လာတာပေါ့အဲ့ဒီတေဇောကိုတော့ဇီရဏတေဇောလို့ခေါ်တယ်နောက်တေဇောတစ်ခုကျတော့ဒရှနတေဇောဓာတ်ရင်ကောင်းနဲ့ရေးတယ်ဒရှနဒရှနဆိုတော့ပူလောင်တဲ့တေဇောအေးတခါတည်းရန်လူတွေမှာကြောတဲ့ကပူလိုက်တာခါတဲ့ကပူလိုက်တာဘိုက်တဲ့ကပူလိုက်တာနဲ့ဆိုပြီးတော့တဘာဝအတိုင်းမဟုတ်ပဲနဲ့ပိုးပုံပြီးတော့ပူလာတဲ့သဘောတရားတွေဟာတွေ့ကြုံခံစားရအဲ့ဒါကြတော့ဒရှနတေဇောနောက်တေဇောတစ်ခုကဘာလဲလို့ဆိုနေစတဲ့အမြတ်နဲ့နေစာစားတယ်ညနေစာစားနေလစာစားတယ်ညစာစားတယ်စားတဲ့ညအစာအာဟာရတွေကျင့်ရက်သွားအောင်ဖြစ်ပေါ်စေတဲ့အပူနဲ့ချက်ထားပဲခုနတော့ကထမင်းနေဟင်းနေအောက်ကမီးနဲ့ချက်တယ်လို့အပူတက်နဲ့ချက်တယ်လို့ပဲစားလိုက်တဲ့အစာအာဟာရတွေကအမျိုးမစုံဘူးလားထမင်းလည်းပါတယ်ဟင်းလည်းအမျိုးစုံအယောင်မျိုးစုံစားလိုက်တာနောက်ဆုံးကြတဲ့ယောင်နဲ့ထွက်လာတာပဲမဟုတ်လားအလုံးဟာတစ်ခုတည်းဖြစ်သွားဘုရားလုံးပေးတာလို့ဆိုရင်ခန္ဓာပြောတယ်ပါစကတေသောတဲ့အစာကိုခြေပြက်စေတဲ့တေသောတဲ့အဲ့ဒီတေသောတဲ့ကြောင့်ကတိအကူတွေလူတိုင်းလူတိုင်းမှာရှာလို့မတွေ့ဘူးလားတွေ့တယ်လူတိုင်းလူတိုင်းမှာရှိကဲနောက်တစ်ခုကဝါယောတဲ့ဝါယောဆိုတာတော့အမတန်ထင်ရှားပါတယ်ဝါယောက6မျိုးရှိတယ်ဥဒ္ဒေကမအထက်တို့တက်တဲ့လေအထက်ကိုဆန်တက်တဲ့လေတခါတည်းအလူတွေဟာဘေးကနေဆိုတက်တယ်နော်အထက်တို့ဆန်တက်တဲ့လေအတော်ကမှအောက်တို့ဆုံဆင်းတဲ့လေနောက်ပြီးတော့ကိုယ်စိတ်ထားဝမ်းပိုက်မှာတည်တဲ့လေနောက်တစ်ခုကကုဋ္ဌာတ္တဥထဲမှာတည်တဲ့တည်ရှိတဲ့တေနောက်တစ်ခုကအင်္ဂမင်္ဂလုတ္တရိလက်တို့ခြေထောက်တို့အင်္ဂရက်တွေလူရဲ့ခန္ဓာကိုယ်တွေလှုပ်ရှားလို့ရနေတာဟာဘုရားမြတ်စွာရဲ့အလိုကြောင့်လေးချောင်းလှုပ်ရှားလို့ရတာတဲ့အဲလိုခန္ဓာကိုယ်အင်္ဂအစိတ်ပိုင်းတွေလေဟာလက်ပတ်ပြီးတော့ရှိနေတယ်အဲ့ဒီလေကြောင့်နှုတ်ရှားလို့ရဒါဟုတ်တာပေါ့လေဉာဏ်ကြီးကောင်းငင်ပေါ်ပြတ်တက်နိုင်တာလေရဲ့ဆိုအားပဲပေါ့ လေရအောင်လုပ်ပေးတာဒီအချိန်နဲ့တက်သွားတာအဲ့ဒါလို့ကိုယ်အင်္ဂါတွေကိုလှူရှားလို့ရတဲ့လေမျိုးတော့အင်္ဂါဒုတာတွေအင်္ဂါမေင္ဂါဒုတာတွေလေနောက်ဆုံးကြတော့အလုံးသိနေကြတယ်24နာရီဟောလာရှူဆိုင်ပြီးတော့နေကြတဲ့ထွက်လေဝင်လေထက်သက်ဝင်သက်ဆိုတဲ့အလုံးပေါင်းလိုက်တော့6မျိုးပေါ့အထက်သို့ဆန်တက်တဲ့၄အောက်သို့စုံတဲ့၄ဥနိုင်တည်သော၄ဝမ်းပိုင်နိုင်တည်သော၄ခန္ဓာကြီးငယ်အနှံ့တည်သော၄ထက်လေဝင်လေဆိုပြီးတော့အဲ့ဒါတွေဟာဝါယောတွေပဲပေါ့အဲ့တော့လူတွေရဲ့တဏ္ဍာမှာဒီတဘာဝတရားကြီးအခုလို၄မျိုးရှာပြီးတော့တွေ့ရတယ်။ကဲနောက်တစ်ခုကရှာတွေ့နိုင်တဲ့တဘာဝတရားတစ်ခုကဘာလို့ဆိုရင်ဟင်းလင်းပြန်လို့ခေါ်တဲ့အကာသတဘာဝ။ဒီအကာသဆိုတာလူတွေမှာနှာခေါင်းပေါက်ပါတယ်နားပေါက်ပါတယ်။ဂျန်နဲ့လည်းမတူဘူး။အသားတွေတစ်ခုနဲ့တစ်ခုမထီပဲနဲ့အကောင်အပေါက်ကလေးတွေဖြစ်နေတာဒါလူရဲ့တဏ္ဍာရှာတွေ့နိုင်တယ်အဲ့ဒါကိုအကတ္တလို့ခေါ်တာပဲဟောနောက်ဆုံးတစ်ခုကြတော့ပါတော့ဆိုဝိညာဏလူတွေဟာတွေ့တယ်ကြံတယ်ခံစားတယ်ဝမ်းသာတယ်ဝမ်းနေတယ်စသဖြင့်စိတ်ရဲ့အခြေအနေတွေအားလုံးဒီနေရာမှာစိတ်လို့သာပြောလိုက်တာစိတ်ရဲ့သဘာဝတွေအားလုံးဒီထဲမှာနံတရားတွေအားလုံးချုပ်ငုံပြီးတော့ဝိညာဏဓာတုလို့ဒီလိုသုံးလိုက်တာအဲ့တော့ဘုန်းကြီးတို့တရားတဏ္ဍာမှာခုနကရုပ်ခန္ဓာကိုကြီးရှိတယ်လို့နာမ်ခန္ဓာကိုတွေလည်းရှိနေတယ်ဆိုတာအမှန်တမ်းထင်ရှားတယ်။ခန္ဓာ၅ပါးကိုအသေးစိတ်ခွဲလိုက်တဲ့အခါကျတော့ပထဝီအာဝေါ်တေဇောဝါယောအာကာသဝိညာဏလို့ဒီမှာတည်းလို့ဓာတ်၆ပါးအနေနဲ့သဘာဝတရားကြီး၆ခုရှိတယ်လို့အဲ့ဒီသဘာဝတရားကြီး၆ခုရှိတယ်လို့ယသောပြားကဟောတာဘယ်သူကငင်းနိုင်တယ်လဲဆိုဘယ်မှာငင်းလို့မရဘူးဒါခုနလိုငင်းချက်ထုတ်လို့ရပါမလားမရဘူးဘဝမှာဒါတွေရှိနေတယ်ဆိုတာတကယ်ရှိတရားကိုပြောခုနကပြောတဲ့အယူအဆတွေကြတော့ငင်းလို့ရငင်းလို့ရဒါကြတော့ငင်းလို့မရဘူးဘယ်ပညာရှိကမှလည်းမငင်းခဲ့ဘူးကောင်းပြီအဲ့ဒီသဘာဝတရားကြီး6မျိုးရှိတယ်လို့စိတ်ဆိုတဲ့အရာအသိစိတ်တွေဖြစ်ပေါ်လာဖို့ရာအတွက်အခြေခံတရား6မျိုးဆိုတာလည်းရှိသေးတယ်။ဒါဘုန်းကြီးတို့တွေမှာရှိတဲ့အခြေခံ6မျိုးအဲ့ဒါကိုဗာပြောတာတော့ဆိုဖတ်တာယတနာ6မျိုးလို့ဒီလိုပြောတယ်။ဖတ်တာယတနာ6မျိုးဆိုတာဘာလဲဆိုရင်ယစီနာနာတရားကိုစိတ်ပေါ်စက္ခုတံဖတ္တသောတတံဖတ္တခာဏတံဖတ္တစီဝံတံဖတ္တကာယတံဖတ္တမနောတံဖတ္တမျက်စိပေါ်မြည်ပြီးတော့နန္တရားတွေဖြစ်ကြရတယ်။ဘာဖြစ်လို့မျက်စိရှိလို့မြင်တယ်မြင်တော့မြင်သည့်စိတ်ဖြစ်တယ်။နားရှိလို့ကြားတယ်နားပေါ်မြည်ပြီးတော့ကြားသည့်စိတ်ဖြစ်တယ်။နှာခေါင်းရှိလို့အနံ့ရတယ်အနံ့ရတော့နံသည့်စိတ်ဖြစ်တယ်။လျှာရှိလို့အရသာခံစားအရသာသိတဲ့စိတ်ဖြစ်တယ်။ခန္ဓာကိုယ်ရှိသည့်အတွက်ကြောင့်ထိတာတိတယ်။ဟောတိစိတ်ဖြစ်လာတယ်။စိတ်ရှိသည့်အတွက်ကြောင့်တွေးကြံတယ်တွေးကြံလို့ကြံတိစိတ်ဖြစ်တယ်။ဟောဒါရီယာရောညင်းလို့ရလား။မရပါဘူး။လူတိုင်းလူတိုင်းမှာရှိနေတာ။ညင်းလို့ရတဲ့အရာတွေမဟုတ်ဘူး။တကယ်အစစ်အမှန်ရှိနေတဲ့အရာတွေဆိုတာအမှန်တမ်းထင်ရှားတယ်ကော။ဟောနောက်တစ်ခုကဘာလို့ဆိုလို့ရှိရင်စိတ်ရဲ့အတွေးအကြံ6မျိုးတဲ့လူတွေမှာအတွေးအကြံ18မျိုးစာပေလူပြောလို့ရှိရင်မနောပဝိစာရလို့တုံးတယ်မနဥပဝိစာရအဲဒီစကားလုံးနှလုံးကိုပေါင်းပြီးတော့မနောပဝိစာရလူတွေရဲ့စိတ်ဟာဘယ်ပုံမှာပြေလွှာဆင်ခြင်သုံးသက်နေသလဲတွေးကြံနေသလဲဆိုတာကိုကိုယ့်ရဲ့ဘဝနဲ့ကိုယ်လက်တွေ့ချိမျက်စိကမြင်ရတာရူပယုတ်เนาะအဆင်းအာယုံကိုမျက်စိနဲ့မြင်တယ်မြင်ပြီးရင်လူတွေဟာမလုပ်တယ်လေနှစ်သက်ဆရာအာယုံနဲ့ဆိုရင်ဝန်တာတဲ့စိတ်နဲ့အဲ့ဒီရူပယုတ်ပေါ်မှာမတွေးဘူးလားတွေးတယ်เนาะ မနစ်တဲ့ဆရာအာယုံဆိုလို့ရှိရင်လည်းမနစ်တဲ့ခံစားချက်နဲ့အဲ့ဒီပုံမှာမတွေးဘူးလားတွေးတယ်နစ်သက်တာလည်းမဟုတ်ဘူးမနစ်သက်တာလည်းမဟုတ်ဘူးတမအာယုံတစ်ခုဆိုလို့ရှိရင်လည်းတွေးတာပဲမျက်စိကမြင်ပြီးလို့ရှိရင်မြင်ထားတဲ့ရူပယုံပေါ်မှာဒီလိုတွေးမှုခြံမှုတွေဟာခံစားမှုနဲ့ဆက်ဆက်ပြီးတော့သုံးမျိုးသုံးမျိုးဖြစ်တယ်နာကအတန်ကြမ်းပြီးတဲ့နောက်မှာလည်းပဲကိုကြိုက်တဲ့အတန်ကိုမကြိုက်တဲ့အတန်ကြိုက်မကြိုက်မဟုတ်တဲ့အတန်ဒီပေါ်မှာတွေးကြံမှုရောမဖြစ်ဘူးလ
ား
ဖြစ်တယ်နှာခေါင်းကအနံ့ရရဲ့လေဒီလိုသုံးမျိုးတွေးကြံမှုတွေဖြစ်တယ်လျာကနေအရသာသိပြီးတဲ့အခါမှာလည်းပဲအရသာယုံနဲ့ပတ်သက်ပြီးတွေးကြံမှုတွေဖြစ်တယ်ခန္ဓာကိုယ်နဲ့ထိလိုက်တဲ့အာယုံနဲ့ပတ်သက်ပြီးတော့လည်းတွေးကြံမှုတွေသုံးမျိုးဖြစ်တယ်စိတ်ကူးစိတ်တန်းအနေနဲ့ကလည်းပဲဟောဒီလိုတွေးကြံမှုသုံးမျိုးဖြစ်တယ်ဆိုတော့364ဆိုဘယ်လောက်ရှိပါ78ခုအဲ့ဒါကိုမနောပဝိစာရ78ခုဒါရောညင်းလို့ရအောင်မလား မရနိုင်ဘူးတဲ့ဘာဖြစ်လို့လို့ဆိုရင်ဒုတဏ္ဏမှာတကယ်ရှိတဲ့သဘာဝတရားတွေကိုညဆောင်ပြဟောတာကိုညင်းလို့မရတဲ့သဘာဝတရားတွေပဲအဲ့လိုဘုန်းကြီးတို့တွေရဲ့တဏ္ဏမှာသဘာဝတရားကြီးက6မျိုးစိတ်ဖြစ်ဖို့အခြေခံတရားက6မျိုးဖတ်တာရတာ6မျိုးဖြစ်ပေါ်လာတဲ့အာယုံပေါ်မှာเนาะကြံတွင်းမှုက18မျိုးအဲ့ဒါအနေနဲ့ပတ်သက်ပြီးတော့အမှန်တရားသိဖို့အတွက်အမှန်တရား4မျိုးကိုမြတ်စွာဘုရားထုတ်တယ်အာလုံးသိတဲ့အတိုင်းအရာခတ်သိဟာကျင့်နှက်ဆရာမကောင်းလို့ဒုက္ခအဲ့ဒီဒုက္ခဟာသူ့ဘာသူဖြစ်တာမဟုတ်ဘူးအကြောင်းတရားရှိလို့ဖြစ်တာအဲ့ဒါကဒုက္ခသမုဒယဖြစ်ပေါ်လာတဲ့ဒုက္ခရဲ့ထာဝရငြိမ်းပြောင်းသွားရင်ငြိမ်းအောင်လုပ်လို့ရှိရင်ငြိမ်းနိုင်တယ်အဲ့ဒီငြိမ်းအောင်လုပ်လို့ငြိမ်းသွားတဲ့အငြိမ့်တက်ကိုဒုက္ခនិရောဓငြိမ်းအောင်လုပ်တဲ့ဤစနစ်ကိုပေးတာဒုက္ခនិရောဓခာမိနိပฏิပဒါဟောအမှန်လေးရအမှန်လေးရဆိုတာရှင်းရှင်းလေးရဘုန်းကြီးတို့တွေဒီပြင်းဤနဲ့ဆင်ရှင်သုံးသပ်ကြည့်အောင်ဟောအေးပတ်ပြီးတော့ဖြားတယ်လို့ဆိုပါစို့ဖြားတယ်ဆိုတာတခုပေါ်လာဘာကြောင့်ဖြားတာတော့အေးပတ်လို့ဖြားတာเนาะအဲ့ဒီအေးပတ်လို့ဖြားတဲ့အဖြားဟာပျောက်တာရောမရှိဘူးလားရှိပါဘူးပျောက်ရင်ဘာကြောင့်ပျောက်တာတော့ဆေးပေါက်လို့ပျောက်တယ်ဆိုရင်ဆေးရောမရှိဘူးလားရှိ
ပါဘူးဟ
ောအဲ့ဒီတိုင်းပဲယောဂာရဲ့ယောဂာဖြစ်ခြင်းရဲ့အကြောင်းရင်ယောဂာပျောက်ခြင်းနဲ့ယောဂာပျောက်ကြောင်းစေဆိုတော့လေးမျိုးရှိတာအဲ့ဒါကိုအမှန်တရားလေးမျိုးလို့ခေါ်တာပဲဘယ်ညာပဲဖြစ်ဖြစ်ဒီလိုအကြောင်းနဲ့အကျိုးဟာရသော်ဘုရားကလက်တွေ့ချက်သုံးကိုခေါ်တာငင်းကြွယ်လို့မရတဲ့အရာလေးကိုပဲအဲ့ဒါတွေရဲ့လူတန်တမှာရှိနေတယ်အမှန်တရားလေးမျိုးဆိုတာဖြစ်ပေါ်လာနိုင်တဲ့အနေထားတွေမှန်မှန်ကန်ကန်မြတ်စွာဘုရားဟောကြားပြီးတော့ထားတယ်။အဲ့ဒါတွေဟာလူဘဝအခြေအနေတွေမှာငင်းကြွယ်လို့မရတဲ့သဘာဝတရားတွေလို့အဲ့တော့ကောင်းပြီခွန်ကြီးတို့တွေလူလောကမှာရောက်လာကြ။အဖြစ်လို့ရောက်လာတယ်လေဘယ်ပုံရောက်လာပြီးတော့ဘယ်လိုဖြစ်တယ်လဲဆိုတာကိုမြတ်စွာဘုရားတစ်ခုစီရှင်းပြ။ဘဝတစ်ခုကိုဆုံးသတ်လိုက်တာနဲ့တပြိုင်တည်းအဲဘုန်းကြီးတို့တွေဘဝကိုစတာကြည့်ဘယ်ထဲမှာစလဲဆိုရင်ဒါလူသားတွေအနေနဲ့ပြောမှာဆိုရင်မိခင်ရဲ့ဝမ်းထဲမှာစခဲ့တာမဟုတ်လားလူတိုင်းလူတိုင်းဟာမိခင်ရဲ့ဝမ်းထဲမှာစာအနေနဲ့တော့စကားပြောတဲ့အနေနဲ့တော့ဒီလိုပဲပြောရတယ်မိခင်ဝမ်းထဲဝင်လာတယ်မိခင်ဝမ်းထဲကိန်းအောင်တယ်ဟိုအပြင်အနေတကောင်းကောင်းအနေနဲ့ဝင်လာတာမဟုတ်ဘူးနော်ကောင်းကောင်းအနေနဲ့ဝင်လာတာမဟုတ်ဘူးအကောင်အထည်အနေနဲ့ဝင်လာတာမဟုတ်ဘူးသို့သောဘုန်းကြီးတို့တွေမိခင်ဝတ်မှာလူဖြစ်တယ်ဆိုတာတော့မထင်ရှားဘူးလားမ
ထင်ရှား
ပါဘူးအဲ့ဒါကိုစာပေကဩကန္တိလို့တုံးတယ်မိခင်ဝတ်နဲ့ရောက်လာတယ်တဲ့ဝင်လာတယ်ကောင်းတို့တွေရုပ်တည်နံနေရလာတယ်ရလာတဲ့အခါမှာအဲ့ဒီထဲမဲ့ဘာတွေပါလာတော့ဆိုဩကန်လို့ခေါ်တယ်ဆက်သွယ်ရေးကရိယာတွေပါလာတယ်ရစီပါလာတယ်နားပါလာတယ်နှာခေါင်းပါလာတယ်လျှာပါလာတယ်ကိုပါလာတယ်စိတ်ပါလာတယ်ဟောဆက်သွယ်မှုကရိယာ6မျိုးပါလာတယ်အဲ့ဒါကိုမြတ်စွာဘုရားကနာမရူပပစ္စယသလာယတနာလို့ပရိစ္ဆေသမုပ္ပါဒ်မှာဟောတာ ဒီမှာလည်းအဲ့လိုပဲဟောတယ်နာမရူပပစ္စယတတ်လာရတဲ့နာကဲတတ်လာရတဲ့နာဆိုတဲ့ဒီပြင်ပအာယုန်နဲ့ဆက်သွယ်မှုဒီအာရဏ6ပါးပေါ့ဆက်သွယ်မှု organ တွေပါလာတဲ့အခါကျတော့ဘာဖြစ်လဲဆိုရင်ဆက်သွယ်မှုတွေလုံးမလာဘူးလားမျက်စိပါဠိအတွက်ကြောင့်အစဉ်အာယုန်နဲ့ဆက်သွယ်လာတယ်နာပါဠိအတွက်ကြောင့်အပန်နဲ့ဆက်သွယ်ပြီးလာတယ်နှာခေါင်းပါဠိအတွက်ကြောင့်အနံ့နဲ့ဆက်သွယ်လာတယ်ကြည့်တခုစာချုပ်တဲ့မယ်ဆိုရင်ဥပမာဆိုတော့မျက်စိမပါဘူးဆိုရင်အမြင်အာယုန်နဲ့ဆက်သွယ်လို့ရပါမလားမရပါဘူ
း
ဟုတ်အမြဲတမ်းထင်ရှားတယ်ဆက်သွယ်လာတယ်လျာပါဠိအတွက်ကြောင့်အရသာနဲ့ဆက်သွယ်လာတဲ့ခန္ဓာကိုယ်ပါဠိအတွက်ကြောင့်အတိအထိတွေ့နဲ့ဆက်ဆံလာတယ်စိတ်ပါဠိအတွက်ကြောင့်တွေးချင်စရာအာယုန်တွေနဲ့ဆက်သွယ်လာတယ်အဲ့ဒီဆက်သွယ်လာတာကိုပဲတဏ္ဍာယတနာပစ္စယဖတ်တော်ဒါကြောင့်မို့ဖတ်တာကို contact လို့ပြောတယ် contact ဆက်သွယ်လာအာယုန်နဲ့စိတ်နဲ့ဆက်သွယ်မိတော့အဲ့လိုဆက်သွယ်မိတဲ့အခါဘာဖြစ်လဲဆိုရင်ဖတ်တာပစ္စယဝေဒနာတဲ့အတွေ့အကြုံတွေတစ်ခုရသွားတယ်။ဝေဒနာဆိုတာတွေ့ကြုံတာရဲ့သိတာရဲ့ဆိုတော့ဆိုမျက်စိကအစင်းအာယုံနဲ့မျက်စိနဲ့ဆက်သွယ်သွားပြီလို့ရှိရင်အဲ့ဒီအစင်းအာယုံကိုသိမသွားဘူးလား သိသွားတယ်။သိသွားတယ်အတွေ့အကြုံတစ်ခုရသွားတယ်အဲ့ဒါကိုပဲဝေဒနာလို့ပြောတာ။ဝေဒနာဆိုတာကောင်းတာနဲ့တွေ့ရင်ခြေတတ်တဲ့သဘောမကောင်းတာနဲ့တွေ့ရင်မခြေတတ်တဲ့သဘောလေးတွေပေါ့။ဘုန်းကြီးတို့ကျမပြေပါတော့ဝေဒနာလို့ပြောလိုက်တာ ਨੇ လူတွေကယောဂာနဲ့ဝေဒနာတွဲတယ်ပေါ့အဲ့ဒါကိုပြောတာမဟုတ်ဘူးယောဂာကိုပြောတာမဟုတ်ဘူးဝေဒနာဆိုတာစိတ်ရဲ့ခံစားချက်ကလေးကိုပြောတာဆက်သွယ်မှုရလာတာ ਨੇ စိတ်ရဲ့ခံစားချက်လေးတွေတိမှတ်မှုလေးတွေပေါ်လာတယ်အဲ့ဒါလို့ပေါ်လာလိုက်တာဟာဘာပေါ်တာတော့မင်းဒုက္ခပဲဒီလိုဆုံးလို့တယ်ဟုတ်ကဲ့ရသော်ဗျာသစ္စာလေးပါးကိုရှင်းပြပြီဆိုတဲ့အခါမှာကြည့်ဘုန်းကြီးတို့တွေမျက်စိရှိလို့မြင်တယ်မြင်လိုက်တာနဲ့တပြိုင်နဲ့အမြင်အာယုံနဲ့စိတ်နဲ့ဆက်သွယ်မိသွားတယ်ဆက်သွယ်မိသွားတာနဲ့တပြိုင်နဲ့ဟောလာအတွေ့အကြုံခံစားမှုလေးတွေပေါ်လာအဲ့ဒီပေါ်လာတဲ့ခံစားမှုသည်ဒုက္ခဘာဖြစ်လို့ဒုက္ခတုံးလို့ဆိုလို့ရှိရင်တည်မြဲတဲ့အရာမဟုတ်ဘူးလေခဏလေးနဲ့ပြတ်သွားတာပဲပျက်စီးသွားတဲ့အရာကြီးတစ်ခုကိုဒုက္ခလို့ပြောမလားဒုက္ခလို့ပြောမလားဒုက္ခလို့ပဲပြောရတာဒါပြင်အဲ့ဒီဒုက္ခတွေဒီလိုဖြစ်နေတာဟာဘာကြောင့်ဖြစ်တာလဲလို့ဆိုတော့ဒုက္ခသမုဒယဒုက္ခဖြစ်ခြင်းအကြောင်းကိုမြတ်စွာဘုရားကအဓိကအကြောင်းတစ်ခုအနေနဲ့ပြောတယ်။ဘာလဲလို့ဆိုရင်တပည့်ဆက်ကြမှာပါတဲ့အတိုင်းပေါ့ကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏလို့ဆိုတယ်လူချင်းတက်မဲ့တဲ့တဏ္ဏတရားဟာဒီဒုက္ခတွေဖြစ်ပေါ်ဝေးရတဲ့အကြောင်းတရားပဲဖြစ်တယ်ဘဝတခုရလာပြီဆိုလို့ရှိရင်ဒီဘဝရဲ့ဒုက္ခတွေအလုံးဟာဘသူကလှုပ်လိုက်တာလဲဘသူကြောင့်ပေါ်လာရတာလဲဆိုရင်အထူးကလက်သက်အနေနဲ့တဏှာလို့ပြောတယ်တဏှာတခုတည်းထုတ်လို့တာတော့မဟုတ်ဘူးဒါကြောင့်မို့မြတ်စွာဘုရားကဒီနေရာမှာဒုက္ခဖြစ်ခြင်းအကြောင်းတရားဟာဘာတွေလဲလို့ပြောလိုက်တဲ့အခါမှာပဋိစ္စသမုပ္ပါဒ်ကိုထိသွင်းပြီးတော့မြတ်စွာဘုရားဒီသုတ်တံမှာဟောတယ်ကမစကြံမှာတော့နော်ယာယန္တနာပေါနုပဝိကံနန္ဒီရာဂသဟကတာတတရဘိနန္နိနိတေယထိတံကာမတဏဘဝတဏဝိဘဝတဏလို့တဏကိုအဓိကထားဟောတယ်သို့တော့ဒီသုတ်တံမှာကြတော့မြတ်စွာဘုရားကပရိစ္ဆာသမုပ္ပါဒ်ကြီးတစ်ခုလုံးတွင်းပြီးတော့ဒုက္ခသမုဒယလို့ခေါ်ထားတယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာသည်တဏသမုဒယသင်္ခါရသည်ဒုက္ခသင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့သင်္ခါရသည်ဒုက္ခသမုဒယဝိညာဏသည်ဒုက္ခဝိညာဏပစ္စယနာမရူပံဝိညာဏသည်ဒုက္ခသမုဒယနာမရူပသည်ဒုက္ခဟောဒုက္ခနဲ့ဒုက္ခသမုဒယပရိစ္ဆသမုပ္ပါကုံအောင်မြတ်စွာဘုရားကဒီလိုဟောထားတယ်အကြောင်းနဲ့အကျိုးနောက်ဆုံးကြတော့ကြည့်ဧဝမေတ္တကေဝလတ္တဒုက္ခခန္ဓတ္တနေရောဟောတိသမုဒယဟောတိအလုံးပေါင်းလိုက်တဲ့အခါအဝိဇ္ဇာကစပြီးတော့အလုံးဖြစ်လာသည်များဟာတွေဟာဒုက္ခတွေကြီးပဲကေဝလတ္တဒုက္ခခန္ဓတ္တချမ်းသာဒုက္ခဆိုတာလုံးဝမပါတဲ့ဒုက္ခတက်တဲ့အဆုအဝေးကြီးများတာဖြစ်လာခြင်းဖြစ်တယ်လို့ တ်ဆက်ပြရခင်ကရောမြတ်ကဒုက္ခသမုဒယကိုရှင်းပြဒါဖြင့်ဒီလိုအဖြစ်ရှိတာအပြည့်ရောမရှိနိုင်ဘူးလားချုပ်ငိမ့်တာရောမရှိဘူးလားဆိုဒုက္ခនិရောဓကိုမြတ်စွာဘုရားကသူ့ဘာသူချုပ်ငိမ့်နဲ့ချုပ်ငိမ့်မှုကတစ်မျိုးချုပ်ငိမ့်အောင်လုပ်လို့တရားကျင့်လို့အကြောင်းတရားတွေကိုပယ်တန်းလိုက်လို့အကျိုးတရားမပေါ်တဲ့ချုပ်ငိမ့်မှုကတစ်မျိုးနှစ်မျိုးရှိတယ်။ဟောတဘာဝတရားဟာသူ့ဘာသူဖြစ်လာပြီးတော့ပြတ်သွားတာချုပ်သွားတာဒါကတဘာဝချုပ်ငိမ့်မှုခေါ်တယ်။အေးဒီနေရာမှာချုပ်ငိမ့်အောင်ဘာလို့ကတိအောင်လုပ်ပြီးတော့အကြောင်းတရားကိုဖယ်ရှားလိုက်တယ်အကြောင်းတရားကိုဖယ်ရှားလိုက်လို့အကျိုးတရားမပေါ်ဘဲနဲ့ချုပ်ငိမ့်သွားတဲ့ချုပ်ငိမ့်မှုမျိုးကိုဒီနေရာမှာဒုက္ခនិရောဓလို့ပြောတာအဲ့ဒီဒုက္ခនិရောဓဟာဘာလဲလို့ဆိုရင်နိဗ္ဗာန်အဲ့ဒီဒုက္ခនិရောဓဆိုတဲ့နိဗ္ဗာန်ကိုမြတ်စွာဘုရားက12မျိုးနဲ့ခွဲခြားပြီးတော့ပြတယ်အဝိဇ္ဇာချုပ်လို့ရှိရင်အဝိဇ္ဇာယတွေဝအတေတဝိရာဂនិရောဓအဝိဇ္ဇာကိုမတ္တိဟူသောဝိစာနဲ့ဖယ်ရှားပြီးလိုက်လို့အဝိစာချုပ်သွားတယ်အဲ့ဒီအဝိစာချုပ်သွားလို့ရှိရင်ဘာချုပ်တယ်လဲဆိုရင်သင်္ခါရချုပ်တယ်ဟောအဝိစာချုပ်လို့သင်္ခါရချုပ်တယ်သူ့ဘာသူချုပ်တာမဟုတ်ဘူးအဝိစာကိုဘာနဲ့ချုပ်အောင်လုပ်တယ်လဲဆိုရင်ဝိစာနဲ့ချုပ်အောင်လုပ်တယ်အဲ့ဒါလို့ချုပ်အောင်လုပ်လို့ချုပ်ငိမ့်သွားတဲ့ချုပ်ငိမ့်မှုကိုនិရောဓလို့ခေါ်တာဒီနေရာသူဘာသူလိုလျောင်းချိတ်ချုံငိမ့်သွားတာကိုပြောတာမဟုတ်ဘူးအဲကြောင့်အဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်သင်္ခါရချုပ်လို့ဝိညာဉ်ချုပ်တယ်ဝိညာဏချုပ်လို့နာမရူပချုပ်တယ်နာယုတ်တိချုပ်လို့တဏှာရဏဆိုတာချုပ်ငိမ့်သွားတယ်တဏှာရဏချုပ်ငိမ့်သွားလို့ဖတ်တာဆိုတာချုပ်ငိမ့်သွားတယ်ဖတ်တာချုပ်ငိမ့်သွားလို့ဝေဒနာဆိုတာချုပ်ငိမ့်သွားတယ်ဆိုပြီးနောက်ဆုံးမှာဧဝမေတ္တကေဝလတဒုက္ခခန္ဓတနိရောဓောဒီဒုက္ခအစုဝေးကြီးဟာလောကချုပ်ငိမ့်သွားတယ်။ဘာကိုပြောရတယ်ဆိုတော့နိဗ္ဗာန်ကိုပြောတာပဲ။အဲ့တော့နိဗ္ဗာန်ဆိုတာသဘာဝအနေနဲ့ချုပ်ငိမ့်သွားတာမဟုတ်ဘူး။ဆိုင်ရာဆိုင်ရာအကြောင်းတရားတွေချုပ်အောင်လုပ်လို့ချုပ်သွားတဲ့ချုပ်ငိမ့်မှုကိုပြောတာ။ဒါဖြင့်ချုပ်ငိမ့်စေတတ်တဲ့အကြောင်းတရားမရှိဘူးလား။ဆိုပါစို့အဝိဇ္ဇာကိုချုပ်အောင်လုပ်မှသင်္ခါရကချုပ်မယ်။ဒါပြင်အဝိဇ္ဇာချုပ်အောင်ဘာနဲ့လောက်ရမလဲဆိုတာဒုက္ခនិရောဓကာမိနိပฏิပဒာလို့ဆိုတဲ့မဂ္ဂင်၈ပါးအကျင့်တရားကိုမြတ်စွာဘုရားဟောကြားတာပေါ့။အဲမဂ္ဂင်၈ပါးအကျင့်တရားဆိုတာဘုန်းကြီးတို့တွေရဲ့တဏ္ဍာမှာပဲရှိတယ်။အဲတော့ဘုန်းကြီးတို့တွေရဲ့တဏ္ဍာမှာရှိတယ်ဆိုတာကြည့်မြတ်စွာဘုရားကတမ္မာဒိဋ္ဌိမှန်မှန်ကန်ကန်မြင်ခြင်းတမ္မာသင်္ကပ္ပမှန်မှန်ကန်ကန်တွေးတောဆင်ခြင်ခြင်းတမ္မဝါစာမှန်မှန်ကန်ကန်ပြောခြင်းတမ္မကမ္မန္တမှန်ကန်စွာလှုပ်ခြင်းတမ္မအာဇီဝမှန်ကန်စွာအသက်မွေးခြင်းတမ္မဝါယမမှန်ကန်တဲ့ချိုးပန်းအထုံမှုတမ္မတတိမှန်ကန်တဲ့အမှတ်ရမှုနဲ့တမ္မသမာဓိမှန်ကန်တဲ့စိတ်တည်ငြိမ်မှုလို့ဆိုတယ်အမှားမရှိမှန်ကန်တဲ့တဘာဝစွမ်းရည်ရှစ်မျိုးကိုဒါမိမိတို့တဏ္ဍာမှာထူထောင်ပေးရအဲ့ဒီထူထောင်ပေးခြင်းဖြင့်ခန္ဓာကအဝိဇ္ဇာဆိုတာချုပ်သွားအဝိဇ္ဇာချုပ်ပြီဆိုရင်သင်္ခါရချုပ်သွားချုပ်ငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်တယ်လမ်းစဉ်ကတော့ဒါပဲအဲ့တော့မဂ္ဂင်၈ပါးအကျင့်တရားလို့ဆိုတာဘုန်းကြီးတို့တွေဘယ်လိုလုပ်ပြီးတော့ထူထောင်ရလဲလို့ဆိုရင်ထူထောင်ပုံလေးကိုအချင်းညုတ်ပြောပြကြည့်မြတ်စွာဘုရားကဟောထားတာကတမ္မာဒိဋ္ဌိမှန်မှန်ကန်ကန်မြင်တယ်ဆိုတာဘယ်လိုမြင်တာကိုမှန်မှန်ကန်ကန်မြင်တာလဲမမကံကမြင်ပုံကအစင်းမြင်တဲ့မြင်တဲ့အခါကျတော့အမှန်တရား၄မျိုးကိုတစ်ပြိုင်တည်းမြင်တာမမကံမြင်တယ်လို့ပြောတယ်ဝိပဿနာချင်းစင်နဲ့ချင်းလိုက်ပြီဆိုရင်မမကံကမြင်တယ်ဆိုတာဘယ်လိုအမြင်လဲဘုန်းကြီးတို့နေစဉ်တွေကိုယ့်အကိုမြင်နေတာဘယ်လိုမြင်လဲငါပဲသူပဲယောက်ျားပဲမိန်းမပဲဒီလိုပဲမြင်နေတယ်မဟုတ်လားအေးမမကံကမြင်တယ်ဆိုတာဘာလဲလို့ဆိုရင်ေငါသူတစ်ပါးယောက်ျားမိန်းမတတ္တဝါဆိုတာတကယ်တော့မရှိပါလားယုတ်နံနှမျိုးပဲရှိတယ်ယုတ်ဆိုတာမတိတတ်တဲ့ခန္ဓာကိုယ်စိတ်ပိုင်းကြီးတွေနံဆိုတာအဲ့ဒီပုံမှာပြီးပြီးတော့ဖြစ်နေတဲ့အတိကိုယ့်ကိုယ်စဉ်းစားကြည့်လိုက်ရင်ဒီနှစ်ခုပဲရှိတယ်ဆိုပါစို့ ခေါင်းကမသိဘူးသိတာကစိတ်ကသိတာလက်ကမသိဘူးသိတာကစိတ်ကသိတာခန္ဓာကိုယ်ကြီးကမသိဘူးသိတာစိတ်ကသိတာခြေထောက်ကမသိဘူးသိတာစိတ်ကသိတာဟုတ်ကဲ့လားတကူလုံးကိုကြည့်လိုက်မယ်ဆိုရင်ရုပ်ကမသိဘူးနန္ဒရာကသိတာဟောသိတာနဲ့မသိတာဒီနှစ်ခုပဲရှိတယ်အဲ့ဒီနှစ်ခုပေါင်းစပ်ပြီးတော့နေတာအခုလိုယသည်ဥရုအေးတဲ့ထဲမှာအေးမှန်သိတာကစိတ်ရုပ်ခန္ဓာကိုယ်ကြီးကမသိဘူးသူကဟုတ်ကဲ့လားရုပ်ကမသိဘူးစိတ်ကသိတာကဲစိတ်ကသိတယ်ရုပ်ကမသိဘူးဆိုတာကိုဘယ်လိုထင်ရှားအောင်ပြရမလဲလို့ဆိုရင်ကတရားနိုင်ရင်လည်းလူတယောက်အိပ်ပျော်သွားတယ်ဆိုလို့ရှိရင်အေးမှန်သိပါမလားသိပါပါဘူ
း
အိပ်ပျော်သွားရင်သိတော့ဘူးလေနော်အဲ့ဒါကြောင့်မလို့စိတ်အားတွေကရော့ချသွားတဲ့အခါသိနိုင်စွာမရှိတော့ဘူးဒါလုံးဝချုပ်တာမဟုတ်ဘူးနော်အဲ့တော့တိတယ်ဆိုတာစိတ်ကတိတာယောကမတိဘူးဆိုတာမတန်ထင်ရှားတယ်။အေးဒါကြောင့်မလို့တိတာနဲ့မတိတာအာယုံကိုယူနိုင်တာနဲ့မယူနိုင်တာဒီတဘာဝနှစ်ခုတည်းတင်တို့မှာရှိတယ်လို့နားလည်တာတိတာသမ္မာဒိဋ္ဌိလို့ခေါ်တယ်။ဒါအခြေခံ။ပြီးရင်ဒီကအစင်မြင့်လာတဲ့သမ္မာဒိဋ္ဌိရပါတော့။အဲ့ဒီယုံနဲ့နာဟာဘာကြောင့်ဖြစ်တယ်လဲဆိုတာအကြောင်းတရားကိုကတိလာလို့ရှင်အစင်မြင့်သွားပြီ။တခါအဲ့ဒီယုံနဲ့နာသည်ဖြစ်ပြီးပြက်နေတယ်ဆိုတာကိုမြင်လာလို့ရှင်ဒီတဲ့ဆက်မြင်သွားပြီဖြစ်တာပြက်တာတွေမြင်လာတယ်အဲ့ဒီဖြစ်တာပြက်တာတွေမကဘူးနောက်ဆုံးအပြက်တစ်ခုတည်းပဲမြင်လာတယ်အပြက်တစ်ခုတည်းမြင်လာတဲ့အခါကျတော့အိုးရုပ်နံတွေဟာကြောက်စရာကြီးပါလားလို့မြင်လာတယ်ကြောက်စရာကြီးပါမြင်လာတဲ့အခါအပြစ်နာစာတွေတွေ့လာတယ်တွေ့လာတဲ့အခါကျတော့ညှင်းငွေ့လာတယ်စိတ်ပြက်လာတယ်ဒီသင်္ခါရဒီယုတ်တရားနတ်တရားတွေပေါ်မှာစိတ်ပြက်လာစိတ်ပြက်လာလို့လွတ်ချင်လာတဲ့ဟောဒီအတွေးတွေဆင်ငယ်ဆင်ငယ်အတိညာဉ်အနေနဲ့ဖြစ်လာလွတ်ချင်တဲ့အခါမှာလွတ်အောင်ဘယ်လိုလုပ်ရမလဲစဉ်းစားတယ်စဉ်းစားပြီးတဲ့အခါမှာလွတ်အောင်လုံးဒီနီလန်းပေါ်မှာတွေးရှိပြီးတဲ့အခါစိတ်ဟာတည်ငြိမ်မှုရသွားတယ်ဟောပြောမယ်ဆိုလို့ရှိရင်ဒါဝိပဿနာဉာဏ်စဉ်10ပါးလို့ပြောတာပဲကိုစိတ်ထဲမှာဒီလိုအတိညာဉ်တွေဟာဆင်ငယ်ဆင်ငယ်ပေါ်လာတယ်အဲ့ဒါတွေဟာတမ္မာဒိဋ္ဌိတွေပဲပေါ်တမ္မာဒိဋ္ဌိမှန်မှန်ကန်နားလဲတယ်ဆိုကဲထွက်လီဝင်လေလေးနဲ့လက်တွေ့လောက်ကြည့်ဆင်ញံရအရာလေးကတမြင်ခွေထိုင်သုံးဖို့ဒုဒုတ်ထိုင်ခါလေးကိုဖြောင်းဖြောင်းမတ်မတ်ထားဆက်ကလေးခေါင်းလေးကိုမတ်မတ်ကလေးထားပြီးတော့ခန္ဓာကိုယ်ကပဂတိအနေထားရောက်ပြီဆိုတဲ့အခါစိတ်အားတွေအားလုံးကိုနှာခေါင်းကိုပုတ်เนาะစိတ်တွေအားလုံးဟာနှာသီးပြားကိုပုတ်ထားပြီးတော့မှန်မှန်ကလေးရှူပြီးတော့နေလိုက်အဲ့ဒီလိုမှန်မှန်လေးရှူသွင်းနေတဲ့အချိန်လေးမှာတဘာဝတရားလေး၃မျိုးကိုတတိထားမိလာလိမ့်မယ်ရှူသွင်းလိုက်တဲ့လေကလေးရဲ့ထိုလေကလေးထိသွားတဲ့ကာယပတာရဆိုတဲ့နေရာလေးရဲ့ထိတဲ့အခါမှာထိမှန်းသိလိုက်တဲ့အသိစိတ်လေးရဲ့၃မျိုးပဲရအောင်လားကာယပဒါရဆိုတဲ့နာသီးရရဲ့လေးရဲ့ထိလိုက်တဲ့အခါထိမှန်းသိတဲ့အသိလေးရဲ့ဟာဒီ၃မျိုးလောက်ကိုမှတ်နိုင်သွားပြီဆိုလို့ရှင်ကြည်လေလေးကတဘာဝတရားတစ်ခုလေလေးထိတဲ့နေရာကတဘာဝတရားတစ်ခုထိမှန်းသိလိုက်တဲ့အသိစိတ်လေးကတဘာဝတရားတစ်ခုဆိုတဘာဝတရားဘယ်တစ်ခုတွေ့သွားအဲ့ဒီသဘာဝတရားနှစ်ခုအပြင်ထပ်ခွဲစရာမရှိဘူးအဲ့ဒါကိုငါလို့ထွက်နေတာငါဆိုတာဘယ်သူပြောတာတုံးလို့မေးမယ်ဆိုလို့ရှိရင်လေကိုပြောမှလားထိတဲ့ကာယပတာရကိုပြောမှလားသို့မဟုတ်ထိမှန်းသိလိုက်တဲ့စိတ်လေးကိုငါလို့ပြောမှလားဆိုဘာမှပြောစရာမရှိဘူးသူကသူဖြစ်တာဟုတ်ကဲ့အဲ့ဒီလိုသဘာဝတရားလေးတွေကိုမှန်မှန်သိလိုက်ပြီဆိုလို့ရှိရင်ဒါမှန်မှန်ကန်ကန်သိချင်းဆိုတဲ့တမ္မာဒိဋ္ဌိပဲပေါ့အဲ့လိုတိလာလို့ရှိရင်ကြည့်ဒီလေလေးဟာလည်းအကြောင်းပဲမဟုတ်ဒီအသိစိတ်လေးထိမှန်းသိတဲ့စိတ်ကလေးဟာအကြောင်းပဲမဟုတ်ဘာကြောင့်ဖြစ်တာတော့ဆိုရင်အေးလေလေးရဲ့နာသီးပြားလေးရဲ့ပေါင်းမိသွားလို့ထိမှန်းသိတဲ့စိတ်လေးကပေါ်လာရတာအလုံးမို့ဆိုရင်ထိမှန်းသိတဲ့စိတ်လေးကမပေါ်ဘူးဟောဒါအကြောင်းနဲ့အကျိုးတိလာတာပဲခွဲခြားလို့အဲ့လိုအကြောင်းနဲ့အကျိုးတိလာပြီးတော့နောက်ထပ်တတိထားမိလာတာဘာလို့ဆိုရင်ရှုသွင်းလိုက်တဲ့လေလေးကလည်းပဲထွက်เสียမကြအောင်သူကချုပ်ငိမ့်သွားတယ်။သူရှုသွင်းလိုက်လို့ထိပြီးတော့သွားလို့အသိစိတ်လေးပေါ်လာတာဟာလည်းပဲချက်ချင်းပဲချုပ်ငိမ့်သွားတယ်။ အတကုမှရက်တီးပြီးတော့ခိုင်မြဲနေတာမရှိဘူးတဲ့ဖြစ်ပြီးပျောက်သွားတာလေကြီးပဲဒါပါမြင်တာတော့ဆိုအာနိစ္စမမြဲတဲ့သဘောကိုမြင်တာတဲ့အဲ့ဒီမမြဲတဲ့သဘောကိုမြင်ရင်မမြဲတဲ့သဘောရဲ့နှိမ့်ဆက်မှုဆိုတဲ့ဒုက္ခကိုလည်းမြင်တာပဲအဲ့ဒီနှိမ့်ဆက်မှုကိုလှုပ်ချင်တဲ့အတိုင်းလှုပ်လို့ရမလားလှုပ်လို့မရဘူးဆိုတာကိုသဘောပေါက်လာလို့ရှိရင်အနတ္တသဘောကိုမြင်လာတာပဲပေါ့အဲ့လိုမြင်လိုက်တာကိုကြည့်ရုပ်နဲ့နှမျိုးသာရှိတယ်လို့မြင်တာကနာမရူပပြိစေရညာအကြောင်းတရားကိုမြင်တာကပစ္စယပရိကဟညာမမြဲဘူးဆိုတဲ့သဘောတွေကိုစဉ်ញင်သုံးသပ်နိုင်တာကတပ္ပတနညာဖြစ်တာပြတ်တာနှမျိုးတည်းကိုပဲမြင်တွေ့တာကဥရိယဘေယညာအပြတ်တက်ကိုသာမြင်တွေ့လာတဲ့အခါကျတော့ဘင်္ဂညာအပြည့်တည်မြင်လို့ကြောက်เสียရပါလားလို့တွေးမိလာတဲ့တိလာတဲ့အတိကြတော့ဘယညာကြောက်เสียရဖြစ်လာလို့အပြည့်တည်ကြီးပဲမြင်လာလို့ရှိရင်အာတိနဝညာအပြည့်တည်မြင်လာတဲ့အခါမှာစိတ်ပြည့်ညီငွေ့လာတဲ့မလို့ကျင်တော့ဘူးဆိုတာနေပိဒညာမလို့ကျင်တော့ဘူးဆိုတာလူကလွတ်ချင်လာတဲ့ပေါ်စီတူကမြတ်တန်လွတ်ရလွတ်ကြောင်းလိုက်ပြီးတော့စဉ်ရင်သုံးသက်ကြည့်တယ်ပဋိသင်္ခာညာတဘာဝတရားတွေပေါ်မှာစိတ်ဟာတည်ငြိမ်မှုရသွားတာကသင်္ခါရုပ္ပခာညာလို့ဟောဒီညာနဲ့အာလောကိုတမဒိဋ္ဌိလို့ခေါ်တာအဲ့ဒီတမဒိဋ္ဌိညာကဝိပဿနာညာအစစ်စစ်တက်လို့ရင့်တန်သွားပြီးဆိုလိုက်တာနဲ့တပြိုင်နက်ဘယ်ကိုဥဆောင်သွားတော့ဆိုတော့အဲ့ဒီဖြစ်ပြည့်မှုသင်္ခါရတရားတွေဟာရှုရင်းရှုရင်းနဲ့နောက်ဆုံးမှာငြိမ်းသွားတဲ့အဆင့်လေးကိုတွေ့လိုက်ရသူကသူငြိမ်းတာမဟုတ်ဘူးငြိမ်းအောင်လုပ်နေလို့ငြိမ်းသွားတဲ့အဆင့်လေးကိုတွေးလိုက်တာနဲ့တပြိုင်နက်မိမိတဏ္ဍမှာရှိတဲ့ကိရိတာအာတော်တွေလည်းအလုံးခင်းသွားတယ်အဆင့်ဆင့်ခင်းသွားတယ်ဒါကိုမဲဖြစ်တယ်လို့ပြောတာနော်ကတ္တမှုတွေပြတ်သွားတယ်ကတ္တမှုတွေပြတ်သွားတာနဲ့တပြိုင်နက်စိတ်လေးကလွတ်သွားတယ်ဘယ်ကလွတ်တုံဆိုကတ္တမှုတွေကလွတ်သွားတယ်အဲ့ဒါကိုအတ္တလက္ခဏာသုံးပါတော့မြတ်စွာဘုရားသကလုံးလေးသုံးလုံးနဲ့ခေါ်တာနိဗ္ဗိန်တတိတဲ့ဝိပဿနာဉာဏ်ဖြစ်တာကိုပြောတာတာယာဆရာရှာမတွေ့တော့ဘူးတဲ့နိဗ္ဗိန်တတိတာယာဆရာရှာမတွေ့တဲ့အခါကျတော့ဝိရိစတိပြတ္တမှုတွေပြတ်ထွက်သွားတယ်ပြတ္တမှုတွေပြတ်ထွက်သွားတော့ဘာဖြစ်တော့ဝိမုတ်စတိစိတ်လေးဟာကိလေသာတွေကလွတ်သွားတယ်အဲ့ဒီစကလုံးလေးသုံးလုံးကဘာကိုပြောတာတော့ဆိုနိဗ္ဗိန်တတိကဝိပဿနာဉာဏ်နေဖြစ်လာပုံကိုပြောတာဝိရိစတိဆိုတာမစိတ်ပေါ်လာတာကိုပြောတာဝိမုတ်စတိဆိုတာဖုံစိတ်ပေါ်လာတာကိုပြောတာဝိမုတ်တသပင်ဝိမုတ်တပီတိဉာဏဟောတိဆိုတာကိုရတဲ့ဟာကိုပြန်ပြီးတော့စဉ်းကျင်စဉ်းစားတာကိုပြောတာလူတွေကအိပ်ပျော်နေပြီးအိမ်မက်မက်အိယာကနိုးတဲ့အခါကျတော့ပြန်မတွေးဘူးလားတွေးတာလို့ပဲအခုမစိတ်ပေါ်တယ်ပိုစိတ်ပေါ်သွားပြီးရင်သူကပြန်သိတယ်ပြန်တွေးတဲ့ဟာကိုပြောတာအေးအဲ့လိုတဘာဝတရားတွေဟာအခုလို့စဉ်ရင်သုံးသပ်ပြီးတော့ရသော်ပြားကတမ္မာဒိဋ္ဌိဆိုတဲ့ဒီမှန်ကန်စွာမြင်မှုအစဉ်စဉ်ဒီလိုရသွားအောင်ဘာကစရတယ်လဲဘာချောက်ဒီလိုမှန်ကန်စွာမြင်ရတယ်လဲဆိုရင်မှန်ကန်စွာတွေးတော်မှုဆိုတဲ့တမ္မာသင်္ကပ္ပအကြောင်းပဲအဲ့ဒီလိုမင်္ဂန်စွာတွေးတော်နိုင်အောင်အခြေခံတွေကဘာတွေရှိရမလဲလို့ဆိုလို့ရှိရင်ကိုယ်ချင်းတရားကောင်းအောင်တမဝါစာတမကမ္မန္တတမအာစီဘအခြေခံသီလအနေနဲ့ရှိရမယ်လို့ဒီလိုပြောတာသီလမရှိရင်စိတ်ဟာမငြိမ်ဘူးသီလရှိမှစိတ်ကငြိမ်တယ်အဲ့တော့ကြောင့်မလို့သီလရှိအောင်အခြေခံကနေစပြီးတော့ကျိုးပန်းအထုတ်မှုပြုရမယ်တဲ့တမဝါယမဒါတရားအထုတ်တယ်ဆိုတာကျိုးပန်းအထုတ်တယ်ခန္ဓာထွက်လေဝင်လေလေးကိုမပြတ်မှတ်မိနေအောင်ကြိုးစားတာတမ္မာဝါယမစိတ်ဆိုင်ပြီးတော့နော်တတိထားနေတာကတမ္မာတတိစိတ်ကလေးတည်ငြိမ်သွားတာကတမ္မာတမာတိအဲ့ဒီတည်ငြိမ်မှုပေါ်မှာစဉ်ញင်စဉ်းစားနိုင်တာကတမ္မာသင်္ကပ္ပအတိညာနဲ့ထိုးရင်းသိမြင်သွားတာကတမ္မာဒိဋ္ဌိလို့ဆိုပြီးအခြေခံတမ္မာဒိဋ္ဌိကစတမ္မာဒိဋ္ဌိအလေတမ္မာဒိဋ္ဌိအဆုံးနောက်ဆုံးမဉ္ဇဉ်ဖုန်ဉ္ဇဉ်ရသည်အထိဟောဒီမဂ္ဂင်၈ပါးအကျင့်တရားကိုအစဉ်စဉ်မြင့်ပြီးတော့သွားတာတဲ့အဲ့ဒီအဖြေဒီသာလင်ဘဝရေးရမှာမှန်ကန်တဲ့အဖြေဖြစ်တယ်ညှင့်ွယ်စရာအကြောင်းမရှိဘူးတဲ့တရားကဘာကြောင့်ဖြစ်တယ်ဆိုတာဒီထဲမှာအဖြေတွေပါသွားတယ်ဟုတ်ကဲ့အ တိတ်ကလောက်ခဲ့လို့ဆိုတာမဟုတ်ဘူးเนาะအတိတ်ကလောက်ခဲ့လို့ချီမဟုတ်ဘူးသာဝရဘုရားဖြစ်လို့ဖြစ်တယ်ဆိုတာလည်းမဟုတ်ဘူးเนาะအကြောင်းပဲဖြစ်တယ်ဆိုတာလည်းမဟုတ်ဘူးအကြောင်းရှိတယ်အားလုံးပေါင်းလိုက်တဲ့အခါကျတော့အဲ့ဒီယူဆတဲ့ဟာညှင့်ပယ်လို့ရတယ်အခုမြတ်စွာဘုရားဟောတဲ့တဘာဝတရားတွေကညှင့်ပယ်လို့မရဘူးတဲ့မြည်သည့်ဘာသာဝင်ပဲဖြစ်ဖြစ်เนาะဒီတရားတွေကိုကိုယ်တိုင်ရှာရင်ကိုယ်တိုင်သိမှာကြည့်ပဲမသိသိလို့မရတဲ့တရားဆိုတာဘယ်ဟာမှမရှိဘူးဒါကြောင့်မို့လို့ဘုန်းကြီးတို့တွေဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မအတိုင်းမိမိတို့တဏ္ဍာဘဝရဲ့အရေးအရာတွေကိုဖြေရှာကြမယ်ဆိုလို့ရှိရင်ကိုယ်တဏ္ဍာမှာရှိတဲ့သဘာဝတရားတွေကိုတွေ့အောင်ရှာခြင်းသည်သာလေဘဝရေးရာရဲ့အဖြစ်မှန်နေဖြစ်တယ်ဆိုတာကိုစီကိုငါသဘောကျပြီးတော့မိမိတဏ္ဍာမှာဖြစ်တဲ့သဘာဝတရားတွေကိုတွေ့အောင်ရှာခြင်းလို့ဆိုတဲ့ဝိပဿနာခြင်းစဉ်ကိုစဉ္ညာကျုပ်ကုတ်အထုတ်ခြင်းဖြင့်နောက်ဆုံးမှာကိလေသာအာတဝတွေကလွတ်မြောက်ရဖြစ်တဲ့နိဗ္ဗာန်လို့ဆိုတဲ့အငြိမ့်တက်ကိုကိုစီကိုငါမျက်မှောက်ပြုနိုင်ကြပါစေကောင်းတည်း